Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VO American တန်ရဲ့2018ခုနှစ်အော်တိုဝါလာ29ရက်တောက်တရားညညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေညမစနော်ကြီးည9:00 အထိလိုင်းလိုမီတာ24.35-32တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညဘက်သတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson နဲ့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်တို့တယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့ရင်းညာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အတွက်ကိုအမေရိကန်ကတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတဟောင်း John F. Kennedy လှုပ်ကြံခံမှုနဲ့ပတ်သက်တဲ့မတန်းအချက်လက်တော်များများကိုမနေ့ကြာသပတေးနေ့ကထုတ်ပြန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်အကြတဲရေးကိုကုလသမဂ္ဂလူညွန့်ရေးကောင်စီကပြင်းထန်တဲ့အဆုံးဖြတ်ချက်ချဖို့တောင်းဆိုမှုတွေနဲ့အရေးယူမှုတွေဟာရခိုင်ပြည်ထောင်စုကိုဖြည့်ရှင်းရမရောက်ဘဲမြမအသွင်ကူးပြောင်းရေးကိုအခက်ကြုံစေလိမ့်မယ်လို့မြမအစိုးရဘက်ကတုံ့ပြန်ပါတယ်
။ဆက်ပိုင်းနေရင်ဖြစ်ပေါ်လာတဲ့ resolution ကိုကျွန်တော်တို့နိုင်ငံကလက်မခံဘူး။အဲတော့အဲ resolution ကပေါ်ပေါက်လာတဲ့ဆက်ပိုင်းနေရှင်နဲ့
ဒီကြောင်သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်တခါဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကနေပြီးတော့စူးစမ်းဆောင်ရွက်မှုတွေဟာဘယ်တွေကိုဥတီနေပါသလဲဆိုတာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်တခါ KIO ရဲ့ခေါင်းဆောင်ဟောင်းတူဖြစ်တဲ့မလီဇော့မိုင်ဇော်ဟာဒီကနေ့မှကွယ်လွန်သွားခဲ့ပါပြီဒီအကြောင်းကိုကြားရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မအီတန့်စင်တို့ပြောပြပေးပါအောင်ဗျာ
ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုတွင်မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်တဲ့ကြောင်းပြောကြားခဲ့ပါတယ်။ပဋိပက္ခတွေအဆုံးသတ်ရေးမြန်မာအစိုးရရဲ့ချိုးပန်းချက်ကိုစစ်တပ်အနေနဲ့ပံ့ပိုးပေးဖို့တိုက်တွန်းခဲ့ပြီးတော့1992ခုနှစ်မှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုအရပြည်ပကားရဲ့ကြောင့်နေရက်ကိုဆုံးခွာထွက်ပြေးခဲ့သူတွေနေရက်ကိုဘေးကင်းလုံခြုံစွာပြန်လာနိုင်ရေးကိုခွင့်ပြုဖို့ကိုလည်း Mr. Tillerson ကတိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောပါတယ်။ဒါ့အပြင်ပြည်ပကားဖြစ်ပေါ်ရာဒေသတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်စစ်တပ်ကိုတိုက်တွန်းခဲ့သလိုသတင်းမီဒီယာတွေလွတ်လွတ်လပ်လပ်သတင်းယူခွင့်ပြုဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွဆွချက်တွေကိုကုလသမဂ္ဂနဲ့လက်တွဲပြီးတော့လလလလစုံစမ်းစစ်ဆေးခွင့်ရှိဖို့နဲ့တာဝန်ခံမှုပြေဝရှိဖို့စတာတွေကိုတိုက်တွန်းခဲ့တယ်လို့လည်း Newark ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရွန်ဂျာဒုက္ခသည်တွေကစစ်တပ်ဟာသူတို့ရွာတွေကိုမီးရှို့ပြီးရွာသူရွာသားတွေကိုအရမအကျင့်တပ်ဖြတ်လူရဲခဲ့တယ်လို့ပြောပါတယ်ဒါပြင်သူတို့နေရက်တွေကိုမပြန်နိုင်အောင်မိုင်းတွေထောင်ထားခဲ့တယ်လို့လည်းပြောပါတယ်ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရွန်ဂျာမွတ်စလင်တွေဟာအခြေခံလူခွင့်တော်ခံစားခွင့်မရှိဘူးလို့လည်းသူတို့ကပြောပါတယ်ခင်ဗျာ
ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်နေတယ်လို့ကုလသမဂ္ဂကမြန်မာနိုင်ငံအပေါ်ပြစ်ထည်ဝေဖန်လိုက်ပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံအနေနဲ့မြန်မာနိုင်ငံကိုလက်ထက်ရောင်းချမှုရပ်ဖို့အတွက်အမေရိကန်ဂျူးဖုံးတော်ကြီးတွေနဲ့ဂျူးဘာသာရေးဂျမတီတီဆိုသူ300ကျော်လောက်ဟာလက်မှတ်ထိုးတောင်းဆိုလိုက်ပါတယ်လူနေစုပေါ်ရက်ဆက်စွာလူမျိုးတုံးတက်ဖြတ်နေတဲ့စစ်တပ်အတွက်လက်နက်နဲ့စီးလေးကျင့်မှုပေးနေတဲ့အမေရိကန်နဲ့အစ္စရေးနိုင်ငံတို့ရဲ့ပါဝင်ပတ်သက်မှုတွေကိုအမေရိကန်နိုင်ငံသားတွေအနေနဲ့ရောဂျူးဘာသာဝင်တွေအနေနဲ့ပါဆန့်ကျင်ကြောင်းစာသာပေးနေတုန်းကထုတ်လိုက်တဲ့တောင်းဆိုချက်ထဲမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကိုအစ္စရေးလက်နက်ရောင်းမှုရပ်ဖို့နဲ့အမေရိကန်ကစီးလေးကျင့်မှုပေးနေတာတွေကိုရပ်ဖို့ဘာသာရေးကောင်းဆောင်တွေကတောင်းဆိုနေကြတာဖြစ်ပါတယ်။နာဇီဂျာမနီတွေရဲ့ဂျူးရဲ့အပေါ်မှာဆုလိုက်အပြုံလိုက်တက်ဖြတ်ခဲ့တဲ့ကိစ္စကိုရည်ညွှန်းတဲ့စကားလုံးဖြစ်တဲ့ Never Again နောင်ဘရောမှာဆွဲစကလုံးကိုတုံးပြီးတော့လူနေစုတွေအကြမ်းဖက်ခံရမှုကိုအခုခါမှာရည်ညွှန်းပြီးပြောဆိုတုံ့နှုံးကြပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုမရှိဘူးလို့အစ္စရေးနိုင်ငံသားရဲ့ဝန်ကြီးကညင်းဆိုပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းတဲ့ကိစ္စကိုပြန်ဆန်းစစ်နေတယ်လို့လည်းအစ္စရေးတောင်ရှိသူတွေကပြောပါတယ်ရှင်
။အချင်းမာသာရေးကောင်းဆောင်တဲ့အုပ်ကိုမတရားသိမ်းဆက်သွယ်မှုနဲ့ပြည့်ရှိကြောင်းတရားရုံးကဒီကနေ့မှဆုံးဖြတ်ပြီးတော့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ကချင်နှချင်းခရိယန်တင်းကတင်းဥစရာဥနောင်လက်နဲ့လူငယ်တာဝန်ခံဥကံဆိုင်တို့ကိုမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်71အပါဝင်တမတော်ပေါ်တီဖျက်မှုပုံမှန်900နဲ့ပုတ်ကုံသွင်းကုံဥရီနဲ့လာရှုခရိယန်တရားရုံးကပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်တင်းဥစရာဥနောင်လက်ကိုတော့ထောင်ဒဏ်6နှစ်နဲ့3လချမှတ်ခဲ့ပြီးတော့ဥကံဆိုင်ကိုတော့2နှစ်နဲ့3လချမှတ်ခဲ့တာဖြစ်ပါတယ်သူတို့နှစ်ဦးကိုအခုလိုပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာ Soying Puba meet Jango Mu American Tanyongale Dingle Chinaja Tobian Josolai Bari. Dabian Drogo Tain Tain Taz and Yeman is a Kambu she so at Rene Boma Soy Midlo. But they are then at Satu Mu Ubri Pawin. The Cha Ubri Rene and Andari Boma, the Yame Panzini Rarigo, Jetan Bogule, the Tanyoya Chinaja Tema, Tonsu Tabare. Dabian 45 rides near HRW Luquin, Sanchi Puegale, Droboma, Sweja di Pianjo, Tainbo, Digrema, Pudrebio, Chinaja Tobian Libare.
ကျွလွန်ခဲ့တဲ့ပြည်မှုရေးနဲ့ပတ်သက်ပြီးတော့ဗီအေပါဝင်သတင်းမီဒီယာတွေကိုအင်တာဗျူးပြောကြားခဲ့တဲ့အတွက်သူတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ20ရက်နေ့ကဖမ်းဆီးထိန်သိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာစပိန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာမဲ့ကက်တလိုနီးယားဒေသကျိုးပန်းမှုတွေရပ်တန့်သွားအောင်လို့ကက်တလိုနီးယားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုဗဟုအစိုးရကထိန ဥပဒေကိုရောဒီမိုကရေစီနည်းလမ်းတွေကိုရောအခွင့်အရေးအားလုံးကိုချိုးဖောက်နေရရောက်ပြီးတော့အကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုတာကိုရှင်းနေကြောင်းစပိန်ဝင်ကြီးချုပ်မာရီယာနိုရာဂျွာကအထက်လွှတ်တော်အမတ်တွေကိုပြောပါတယ်အထက်လွှတ်တော်ကသာအထူးဥပဒေကိုအတည်ပြုပေးမယ်ဆိုရင်စပိန်အစိုးရကပထမခြေလှမ်းအနေနဲ့ကက်တလိုးနီးယားဒေသကိုထိန်းချုပ်မှာဖြစ်ပြီးတော့ကက်တလိုးနီးယားသမ္မတနဲ့အစိုးရအဖွဲ့ကိုဖျက်သိမ်းမယ်လို့ဝင်ကြီးချုပ်ရာဂျွာကပြောပါတယ်ဝင်ကြီးချုပ်ရာဂျွာရဲ့ပါတီကအဓိကလူများစုဖြစ်တဲ့အထက်လွှတ်တော်ကသာဥပဒေကြမ်းကိုအတည်ပြုပေးရင်စပိန်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသ18ခုထဲကတစ်ခုရဲ့အရေးကိစ္စကိုတိုက်ရိုက်ဆွတ်ဖက်တာဟာနှစ်ပေါင်း40အတွင်းဒါဟာပထမဆုံးချိန်ဖြစ်ပါလေ
UAE American အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239လိုင်းဒိုမီတာ25 kHz 7196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြနေညာပိုင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်သမ္မတဟောင်း John F. Kennedy လှုပ်ကြံခံမှုနဲ့ဆက်ဆက်ပြီးတော့ရင်ကရှုပ်ဝတ်ထားတဲ့စာရွက်စာတမ်းမှတ်တမ်းတွေကိုအမေရိကန်ဆိုရကခြေတော်ရင်းတွေကထုတ်ပြန်လိုက်ပါတယ်။ဒါမဲ့ဒီရာနဲ့ချီတဲ့မှတ်တမ်းဖိုင်တွေကတချို့မှတ်တမ်းတွေကိုတော့လုံခြုံရေးစိုးရိမ်ချက်ကြောင့်လက်တလောမှာခိတရှုပ်ဝတ်ထားဖို့အတွက်သမ္မတထရမ့်ကညွှန်ကြားထားပါတယ်။လုံခြုံမှုအကြောင်းစာတမ်းပြုစုမှုတွေမှာအယုံဆိုင်ရေးသားကြတာကတော့သမ္မတဟောင်းကင်နဒီကဒါလတ်စ်မြို့ကိုနိုမာ22ရက်1963ခုနှစ်ကမတော်ခင်နှစ်လအလိုမှာနေနမိတ်ချင်းထိဆက်နေတဲ့မက္ကဆီကိုနိုင်ငံကိုသမ္မတဟောင်းကန်နဂျီကိုလှုပ်ကြံသူလီဟာဗီအော့ဆဝါလ်တွားရောက်ခဲ့တဲ့အချက်ပဲဖြစ်ပါတယ်။သမ္မတဟောင်းကန်နဂျီလှုပ်ကြံခံပြီးနောက်ပိုင်းမှာအငင်းပွားပွဲရာရှုပ်ဝဲပူပေါင်းကြံစီကျက်ဆရာတွေလည်းထွက်ပေါ်လာခဲ့ပါတယ်။ဖမ်းမိတဲ့တနတ်သမားအော့ဆဝါလ်ကကန်နဂျီကိုလှုပ်ကြံတဲ့တကူရောတနတ်သမားဖြစ်ပြီးတော့အော့ဆဝါလ်ကိုရဲကဖမ်းထားစဉ်နှစ်ရက်အကြာမှာအော့ဆဝါလ်ကိုတတ်ခဲ့တဲ့ဒေသရင်းကနိုက်ကလပ်ပိုင်ရှင်ဂျက်ဂရူဘီဟာလည်းတကူရောဆောင်ရွက်ခဲ့တာဖြစ်ကြောင်းအမေရိကန်တရားရုံးချုပ်ရဲ့တရားသူကြီးချုပ်အော်ဝါရန်ဦးဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့ရဲ့ဆဲလာတာစစ်ဆေးမှုကနေသမ္မတကန်နဒီလှုပ်ကြံခံမှုအပေါ်မှာကောက်ချက်ချခဲ့ပါတယ်2013ခုနှစ် Gallup လူမှုစစ်တမ်းအရဒီလှုပ်ကြံမှုမှာ Oswald အပြင်ကြံစီသူတခြားသူတွေလည်းပါဝင်တယ်လို့ယူဆကြောင်းအမေရိကန်နိုင်ငံသားအများစုကယုံကြည်တယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလ4ရက်နေ့တုန်းကလူတွေတေစီခဲ့တဲ့ဆွေရင်းဓာတုဒဏ်ငွေရှင်နဲ့တိုက်ခိုက်မှုဟာစီးရီးယားသမ္မတဘာရှာအယ်အဆတ်အစိုးရမှတာဝန်ရှိတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။တပုံတွေထိန်းချုပ်တဲ့ခန့်ချေခုံးမြို့ကိုအစိတ်ဒဏ်ငွေနဲ့တိုက်ခိုက်မှုကြောင့်အရသာအများအပြားတေဆုံးနာမကျန်းဖြစ်ခဲ့ပြီးတော့အဲ့ဒီနောက်3ရက်အကြာမှာတော့အမေရိကန်ကစီးရီးယားစစ်အခြေစိုက်စခန်းကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။စီးရီးယားဆိုရဟာအစိတ်တန်းငွေတွေနဲ့တိုက်ခိုက်တဲ့နေရာမှာအဲ့ဒီစစ်စခန်းကိုအသုံးပြုခဲ့ဘူးတယ်လို့အမေရိကန်ဆိုရကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေစီကိုစာတမ်းရင်းတွေကပေးပို့လိုက်ပြီးတော့ VOA ကရရှိတဲ့စာမျက်နှာ33မျက်နှာပါတဲ့အစီရင်ခံစာမှာတော့ကုလသမဂ္ဂနဲ့ဓာတုလက်နဲ့စောင့်ကြည့်နေတဲ့ဓာတုလက်နဲ့တားဆီးပိတ်ပင်ရေးအဖွဲ့ OPCW ကစုံစမ်းစစ်ဆေးသူတွေကဒီဓာတုလက်နဲ့တွေကိုဘလို့ထုတ်လွှတ်လိုက်တယ်လဲဆိုရတဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့နီလန်ရှင်မျိုးကိုစမ်းစစ်ခဲ့ကြတယ်လို့ပြောပါတယ်
။မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার ချင်းချောင်းမှုအန္တရာယ်တွေကိုရင်ဆိုင်နေရတဲ့အချိန်မှာအမေရိကန်နိုင်ငံရဲ့တောင်ကိုရီးယားနိုင်ငံကိုအကာအကွယ်ပေးမဲ့မူဝါဒတွေအပြောင်းလဲမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောကြားလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံနယ်စပ်ကအပြစ်ရဲ့ပန်းမုံကျုံရွာက မေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေကိုဝန်ကြီးမတ်တက်စီကနေပြောကြားခဲ့တာမှာတော့ကျွန်တော်တို့အနေနဲ့ဒီပြဿနာကိုတန်တမန်နည်းအရဖြေရှင်းနိုင်ဖို့အတွက်လုပ်နိုင်သမျှလုပ်နေတယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုအစီအစဉ်ကိုညှိနှိုင်းပြီးတော့သူကပြောသွားခဲ့ပါတယ်။ဒါပြင်ကျွန်တော်တို့ရဲ့ညီမန်းချက်ကစစ်ဖြစ်ဖို့မဟုတ်ဘူးလို့လည်းနိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ဝန်ကြီးမတ်တက်ကပြောကြားခဲ့ပါသေးတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်တက်ဆာမြောက်ကိုရီးယားနိုင်ငံတွေကိုစောင့်ကြည့်တဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်ခန်းတွေကိုတွားရောက်ခဲ့တယ်လို့နိုင်ငံသားကစစ်မှတ်စုံကိုလည်းတွားရောက်ခဲ့ပါတယ်။အဲဒီမှာမြောက်ကိုရီးယားနိုင်ငံဘက်ကကီးသွားတွေကလည်းအမေရိကန်ကာကွယ်ရေးဝန်ကြီးလာရောက်တာကိုစောင့်ကြည့်ခဲ့ကြပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ရဲ့စစ်တပ်အင်အားကိုပြသတဲ့အနေနဲ့ Pacific သမုဒ္ဒရာတွေကိုနောက်ထပ်စီရေးလက်ချင်းမှုတွေလုပ်တဲ့ခါကျရင်တုံးနိုင်ဖို့အတွက်ဆိုပြီးတော့လေရင်တင်စစ်တင်ပေါ်၃စီးကိုဆေးလွတ်လိုက်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နာကမီးရှူမီပန်းလုတဲ့ဆက်ရုံမှာဂျတာရီးတွေကလူ48ယောက်ထက်မနည်းသေဆုံးခဲ့တဲ့မီးလောင်ကျွမ်းမှုဟာဘာကြောင့်ဖြစ်ခဲ့တယ်လဲဆိုတာကိုသိနိုင်ဖို့အတွက်ဒီကနေ့မှစုံစမ်းစစ်ဆေးနေကြပါတယ်။စုံစမ်းစစ်ဆေးသူတွေဟာမီးလောင်သွားတဲ့အဲ့ဒီဆက်ရုံကိုတွားရောက်ပြီးတော့ဘာကြောင့်မီးလောင်ပြီးတော့ပောက်ကွဲမှုတွေဖြစ်ခဲ့တယ်ဆိုတာကိုသိနိုင်ဖို့အတွက်တဲလွန်စားတွေကိုရှာဖွေခဲ့ကြပါတယ်။မီးရှူမီပန်းတွေကို6တွေ့အောင်အချောက်ခံတဲ့အပိုင်းကနေမီးစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့အသက်မသေးပဲကျရင်သူတွေကပြောပါတယ်။ထပ်ပြင်ဒီဆက်ရုံမှာအလုံးလုံးနေတဲ့သူတို့ချို့ဟာအသက်မပြည့်သေးဘူးလို့ဆွဆွပြောဆိုနေရတဲ့နဲ့ပတ်သက်ပြီးတော့လေအင်ဒိုနီးရှားအာဏာပိုင်တွေကစုံစမ်းစစ်ဆေးနေကြပါတယ်
။ဩစတြေးလျနိုင်ငံရဲ့တရားရုံးချုပ်ကဒုတိယဝန်ကြီးချုပ်နဲ့အထက်လွှတ်တော်အမတ်၄ဦးတို့ကိုနိုင်ငံသားအဖြစ်ခံယူထားတာကြောင့်ဆိုပြီးတော့လွှတ်တော်မှာတာဝန်တွေကိုဆက်လက်ထမ်းဆောင်မှုမတင်တော်ဘူးဆိုပြီးတော့ယာရုကနေထုတ်ပယ်ဖို့ဒီနေ့မှဆုံးဖြတ်လိုက်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မန်ဤတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ကျွန်တော်တို့သတင်းပြပုတ်ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတင်ကြရပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်အကြက်တဲအရေးကုလသမဂ္ဂလူညွတ်ရေးကောင်စီကနေပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့တောင်းဆိုမှုတွေနဲ့အရေးယူမှုတွေဟာရခိုင်ပြည်နာကိုဖြည့်ရှင်းရမရောက်ပဲမြန်မာအသွင်ကူးပြောင်းရင်းနဲ့မြန်မာပြည်သူတွေအပေါ်သာအခက်အခဲပိုပြီးတော့တွေ့ကြုံရစေတယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်ပါတယ်အလုံးနဲ့သာတက်တည်ပြဖို့ပြင်ဆင်နေတဲ့မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုအချိန်ယူစောင့်ကြည့်ဖို့နဲ့မြန်မာနိုင်ငံရေးတုံ့သက်သူတွေကနိုင်ငံတကာကိုတိုက်တွန်းလိုက်ပြီးအရေးယူမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာရှိလာနိုင်တယ်လို့ထောက်ပြကြပါတယ်ဒီသတင်းကိုတော့ VOA သတင်းနောက်မမ်မီခသတင်းပေးပို့ထားတာပါ
ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းထန်တဲ့အရေးယူမှုတွေလုပ်တင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စစ်ရန်ဟီးလီကမနေ့ကတောင်းဆိုထားပါတယ်ဒါအပြင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလည်းလက်ခံပေးဖို့အတွက်ထပ်မံတိုက်တွန်းခဲ့ပါတယ်ဒါပေမဲ့မြန်မာအစိုးရဘက်ကတော့အရင်ရက်တီချက်အတိုင်းပြောင်းလဲမှာမဟုတ်ဘူးလို့သမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောဆိုလိုက်ပါတယ်မီဒီယာထုတ်ဖောက်မှုအားနည်းတာတွေကြောင့်ရခိုင်ပြည်ပခမှာတကယ်ခံစားရတဲ့အသက်ခံတိုင်းရင်းသားတွေအတန်ပြောက်ပြီးတကဘာလုံးကဆွဆွဲပြောဆိုခံနေရတယ်လို့လည်းဥစော်ထေးကပြောဆိုလိုက်ပါတယ်လက်ရှိအချိန်မှာဒီဆွဆွဲမှုတွေကိုထိုးဖောက်ဖြေရှင်းနိုင်အောင်အလုံးနဲ့သာတတ်သိပြဖို့အစိုးရဘက်ကပြင်ဆင်နေတယ်လို့ပြောဆိုလိုက်ပါတယ
်ဆက်ပြေးသွားတယ်ဆိုတဲ့လူတွေပြန်လဲလက်ခံရေးကိုမြန်မာနိုင်ငံကပြန်လဲလက်ခံဖို့အငြင်းအပြင်းပေါ့နော်ဒါကိုပြောထားပြီးသားဖြစ်တယ်အဲ့ဒီပြန်လဲလက်ခံမဲ့ဒီစီကံနေသဘောတူညီချက်တွေကျွန်တော်ဘင်္ဂလားဒေ့ရှ်ကစောင့်နေတာဖြစ်တယ်။အဲဒီပြန်လည်လက်ခံတဲ့အခါမှာလည်းကျွန်တော်တို့ကပြန်လည်နေရာချတာရေးဆက်တဲ့မဲ့ကိုလည်းကျွန်တော်တို့ကလေးထားပြီးစောင့်ရတယ်။သူတို့ကိုပြန်လည်လက်ခံပြီးဟိုကန့်ကန့်ပေါ့နော်။ကန့်နေမှာထားမဲ့သဘောမျိုးမဟုတ်ဘူး။သူတို့ရဲ့လူလာနေရက်နဲ့အနည်းဆုံးနေရာတွေမှာပြန်လည်နေရာချတာဖို့ဆိုကျွန်တော်တို့စီစဉ်စောင့်ရနေတယ်။အဲဒါကိုလည်းပေါ့နော်။ဒီ unhappy တဲ့နဲ့ဒီလိုမျိုးဒီကြံနေရဆက်ထားရေးနဲ့ပတ်သက်ပြီးတောင်းဆိုလာမှာနော်ဒါတွေကျွန်တော်တို့အနိုင်ယူဆောင်ရနေရ။ဟိုအစိုးရရဲ့အခုဥတီကြိုးပမ်းနေတာကဘာလဲဆိုတော့မီဒီယာတွေမှာဆွဆွပြောကြားနေတာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်မှာလက်တွေ့သိတာသင်ချားတဲ့တိုးတက်မှုတွေကြောင့်ဥတီကြိုးပမ်းနေမြန်မာနိုင်ငံအစိုးရဒီကျွန်တော်တို့ပြောထားတဲ့သတိကိုယ်တွေအတိုင်းပေါ့နော်လှုပ်ဆောင်မယ်ဆိုတဲ့အားတွေကိုဒီအချိန်တိုတိုင်းမှာသိတာသင်ချင်ချားချားတိုးတက်မှုတွေရလာအောင်ကျွန်တော်တို့ကြိုးပမ်းဆောင်နေတာဖြစ်တယ
်။ကော်ဖီယာနဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ထဲမှာပါဝင်ခဲ့တဲ့ဦးအေးလွင်ကတော့နိုင်ငံတကာကိုရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလေးလာဖို့ခွင့်ပြုပေးထားသလိုပူးပေါင်းဆောင်ရွက်ဖို့လည်းဖိတ်ခေါ်ထားတာမို့နိုင်ငံတကာဘက်ကအပြုသဘောဆောင်ချင်းကပ်မှုတွေလှုပ်ဆောင်ဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုအချိန်ယူစောင့်ကြည့်ပေးဖို့လိုတယ်လို့လည်းသူက တိုက်တွန်းခဲ့ပါတယ်သို့သော်ကျွန်တော်မြင်နေတာတော့ပြင်ဆင်နေတယ်ပရီပရေးရှင်းတွေလုပ်နေတယ်ဖွဲ့စည်းတွေဖွဲ့နေတယ်လုပ်ကြတာတွေသလိုလုပ်နေတယ်လို့တော့ထင်တယ်သို့သော်အကောင့်ထက်ပေါ်တဲ့အစင်အထိကတော့သူတို့မှအချိန်တူပါအောင်ပဲတဲ့ဒီလောက်တူတောင်းတဲ့ကံကအတွင်းမှာကျွန်တော်ဘယ်လိုလုပ်တာအဖြစ်သူပြနေပါ့မလဲစခိုင်းပြည်နယ်ချက်တဲကိုအခြေခံပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှပြင်ထန်
จะต้องนัดคุยกันเลยมั้งครับที่ฮารีจันทร์รุ่นนั้นเนี่ยที่ดูเลยจงรุ่นนี้เนี่ยเป็นจงรุ่นเดียร์ที่สุดอันนี้ที่จะจีมาเลยฮารีเนี่ยไอ้สิ่งเนี่ยคือเราดูโนกุยจีจงรุ่นยาวยาวที่ดูเลยคือเราตัวเองเราถ้าเกิดที่เราดูปวดท้องยิ่งสุดเลยจีมาเลยจันทร์รุ่นลงน้ำตรงนี้ชาวเน็ตเนี่ยจีมาถ้าเกิดผมมาดูเนี่ยเปลี่ยนบ่เนาะจันทร์รุ่นกูพูดว่าเกิดเหตุเฉพาะในเวลาก็คุณอาจจะในเงินก็ได้ยี่ยี่ไปส่งมือเลยชาวเน็ต ကျွန်တော်တို့ရဲ့အခုဒီလိုတွေနဲ့ကျွန်တော်နိုင်ငံတော်အနေနဲ့အချင်းတွေကိုကျွန်တော်တို့အပြုတော့ဘောကျိုးတက်ရမှုမရှိတဲ့အချင်းကျွန်တော်တို့ဒီကမှာစိုးကျိုးတွေတစ်ထိုက်တစ်ထိုက်ဖြစ်ပေါ်လာနေနိုင်တယ်လို့ကျွန်တော်တို့တော့သုံးသပ်ပါ
ရခိုင်ပြည်နယ်တည်င်းတွေကိုမျက်ခြေမပြတ်လည်လာစောင့်ကြည့်နေတဲ့တည်င်းစာဆရာဦးစီသူအောင်မြင့်ကလည်းဒီလိုအရေးယူမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာတွေပေါ်ထွက်လာနိုင်တယ်လို့ထောက်ပြပြောဆိုလိုက်ပါတယ်ခုနကတော့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကကိစ္စကိုပဲအရင်ကြည့်မယ်ဆိုရင်ဒီလိုဖြစ်အားတွေလာမယ်ဆိုရင်ဟိုပြောင်းပြအကျိုးသက်ရောက်မှုတွေဖြစ်ပြီးတော့မှအမှမလိုလားအပ်တဲ့
ဒီနေ့ကျွန်တော်တို့နိုင်ငံကလက်မခံဘူးအဲ့တော့အဲ့ဒီရခိုင်ပြည်နယ်ရင်းကားရိုးရင်းကြမှုစလင်တွေကိုပြတ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုံ့ဆော်မှုတွေကိုကုလသမဂ္ဂကညမာနိုင်ငံအပေါ်လူမျိုးတုံးသက်ဖြစ်နေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှရေးယူဆုံးဖြတ်ချက်မကျရေးကြိုးပမ်းနေပါတယ်။တစ်ချိန်တည်းမှာပဲလုံခြုံရေးကောင်စီမှဘီရိုအာနာတုံးနိုင်တဲ့တရုတ်ဘက်ကလည်းဘင်္ Bangladesh Pekko Yoshini, Doka de Yene Patalo, Bangladesh Asoyane, Suinu Muri, Losan Nibarishi.
Puyo Mikaya Dream Pibu Jabakna, the Setemawe, Yakan Pinem Yobanga, Tinshon Dwajare, the Doka de Yene Patalo, Tio Nang Asha Yia, Tutanamanga, Bangladesh Nezago, Toya, Suinu Gavare, Tio Nang Ha, Ruinja Doka de Yima, Bowing Ladalu, Yakan Yene Patabi.
လွန်သောကလူညွင့်ကောင်စီမှာမြန်မာနိုင်ငံပေါ်ဆုံးဖြတ်ချက်ချမှတ်မဲ့ကိစ္စမှာလေအရေးပါတဲ့ကဏ္ဍကနေပါဝင်နေပါတယ်ဒီလိုလို့ဆောင်မှုကမကြောက်ပါလေပြည်ဝေးသတင်းတော့ကုမိုးစောကတင်ပြထားပါတယ်ဟုတ်ကဲ့ကျောင်းနိုင်ငံကအာရှရေးအားထူးတန်တမှာဆုံကောရှန်ဟာဗိုလ်ဒူးနေကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိပြီးဒုက္ခသည်အရေးနဲ့ပတ်သက်လို့ငြင်းငြင်းချမ်းချမ်းဖြေရှင်းဖို့ ွားရောက်ခဲ့စဉ်ကလည်း2016ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဘက်ကရောက်ရှိနေတဲ့ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းကဒုက္ခသည်အရေးအတွက်4သိန်းလောက်သာရှိခဲ့ပေမဲ့အခုအခါစုစုပေါင်း1000လောက်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာအေးဝန်ကြီးရှာဟီဒူဟက်ကဗုဒ္ဓဦးနေ့ကတွေ့ဆုံစဉ်တရုတ်တန်တမန်ကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝင်ရောက်ဆွဲဖက်မှုကိုကန့်ကွက်ခဲ့တဲ့တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်နဲ့မြန်မာအရေးကိုထဲထဲဝင်ဝင်ပတ်သက်လာတဲ့အပေါ်တရုတ်နိုင်ငံကကုမင်းမျိုးကဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
။တရုတ်ကအခုသူတို့ရဲ့အင်ဂျီနာချင်းပေါ်လစ်စီပေါ်ကနိုင်ငံကြားရေးပေါ်လစ်စီကသူကဟိုလက်ဦးမှုရှိတဲ့ပေါ်လစ်စီကိုကျင့်သုံးပါတယ်။လက်ဦးမှုရှိတဲ့ပေါ်လစ်စီဆိုတာအရင်တော့လို့လို့ဆိုပါပေါ့ကိုယ်တို့တိတ်နေရတဲ့ဟာမဟုတ်ဘူးနဲ့ဒီကလည်းအမှုရှိသွားဝင်ရောက်ဖြည့်ရှင်းပြီးတော့ဝင်ရောက်ကူညီလောက်ကိုင်းတာတဲ့အဲတန်ကင်းတမန်ကြီးလောက်ဆောင်တယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ကပြောတာတော့သူ့ရဲ့အကျိုးစီးပွားတွေကလည်းနိုင်ငံတကာကိုအနှံ့ဖြစ်နေတော့ဒါတွေကိုကာကွယ်ဖို့အတွက်ပါဝင်တက်တဲ့နိုင်ငံဟာဒီအားလုံးပါဝင်တက်တာပဲ။
ကျုံနိုင်ငံဟာမြန်မာနိုင်ငံမှာတဘာဝတန်းခွင့်နဲ့ရေနံပိုင်လိုင်းကြောက်ဖြူရေနဲ့စိတ်ကန်တည်ဆောက်ရေးလုပ်ငန်းတွေအပြင်အေရဝီမြစ်ဆုံစီမံကိန်းမှာရင်းနှီးမြှုပ်နှံထားတာတွေရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအလားတူရင်းနှီးမြှုပ်နှံတာတွေရှိတဲ့အပြင် One Road One Belt စီမံကိန်းကြောင့်ဒေသတွင်းတည်ငြိမ်ရေးကိုပုံမအလေးထားနေတာဖြစ်နိုင်ကြောင်းဆက်ပြောပါတယ်။
အဲ့ဒီဘင်္ဂလားဒေ့ရှ်ကအထက်အဝတ်လုပ်ငန်းတွေအားလုံးကရင်းနှီးဟာဆက်ရုံနဲ့ကြတော့များများဟာဒီကရင်းနှီးမြှုပ်နှံထားတာဖြစ်တယ်။ဒီတော့ပိုလာမဇင်းညာန်းတခုကမမာတီနဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနဲ့ဆက်နေလမ်းမကြီးလည်းရှိတာပေါ့အဲ့ဒီစီမံကိန်းကြီးဘာတွေအတွက်သူကဘင်္ဂလားဒေ့ရှ်နဲ့ပမာနဲ့ဟိုရင်းနှီးဖို့ ဆင်ပြေဖို့လည်းလိုသေးတယ်လေအဲ့ဒါတွေတော့ဝင်ရောက်ဆွေးနွေးရမယ်ဒီချက်ကပမာတိဒီနဲ့ငင်းငယ်ရဖို့လိုတယ်နှိမ့်ချက်ကပမာတိနဲ့ဒီမှာတဲ့ခါချစ်ပြီးရပြတ်သွားလို့မရဘူးလေအဲ့ဒီဟာတွေအားလုံးပါပါတယ
်ကုလသမဂ္ဂစည်းရုံးတွေရဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစ္စလာမ်ဘာသာဝင်6သိန်းကျော်ထွက်ပြေးတိမ်းရှောင်သွားတဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဖို့အတွက်ဆုံးဖြတ်ချက်ချမှတ်အခြေအနေရှိနေပါတယ်ကျောင်းနိုင်ငံကမြန်မာဘက်ကရက်တည်ပြီးကန့်ကွက်မယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုတော့နိုင်ငံတကာရေးရကြွမ်းကျင်သူဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ
်။အခုအမေရိကန်ကလည်းနည်းနည်းလေးပြင်းထန်တဲ့သူ့အလေအထားကိုတင်လိုက်ပြီလေ။ပြင်လိုက်ပြီ။အခု UN ကိုရောက်ပြီဆိုတော့ UN မှာတော့ဒီလုံခြုံရေးကောင်စီမှာလည်းတရုတ်နဲ့ရုရှားကရှိနေတဲ့ပြည်ကတော့စိတ်တော့ဖြစ်ရောက်ဖြစ်လိုက်မယ်တော့မထင်ဘူးလေ။စရတဲ့ကောကျောင်းနိုင်ငံကမြန်မာပြည်ရဲ့ဒီကန့်ကွက်ပုံကိုသူ့လက်ခံမှာလည်းပြောပြီးသား။ပေးချပေါ့လုံခြုံရေးကောင်စီမှာအကောက်ကပေးတာပဲပေးချတယ်တရုတ်ကပို့ပြီးမလားရုရှားကပို့ပြီးမလားအဆုံးချုံပဲရှိတယ်တော့တော့အပြန်အလှန်အနေနဲ့ပြုတ်ကိုဘာကျေးဇူးတုံ့ပြန်ရမလဲဆိုတော့စဉ်းစားထားဒါပဲရှိတယ
်ပြီးခဲ့တဲ့ဂျပန်တွေအတွင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးဟာမြန်မာနိုင်ငံကိုလာရောက်ပြီးနှစ်နိုင်ငံဝန်ကြီးအဆင့်စည်းအဝေးကျင်းပခဲ့တယ်လို့သဘောတူညီချက်၁၀ချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီသဘောတူညီချက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမြန်မာနိုင်ငံသားတွေဝင်ရောက်တာချက်ချင်းရပ်တန့်စေဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေသူတွေကိုအမြန်ဆုံးပြန်လည်နေရာချထားပေးဖို့ဆိုတာတွေပါဝင်ပါတယ်
။ကိုမိုးစောစူးစီးတင်ပြခဲ့တာပါခင်ဗျာ။အခုတော့ KIO ခေါင်းဆောင်ဟောင်းတူကွယ်လွန်သွားတဲ့တရင်ကိုပြောပြချင်ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဟောင်းဖြစ်တဲ့မလီဇွတ်ဇော်မိုင်ဟာလူကြီးယောဂာနဲ့အောက်တိုဘာ28ရက်နေ့ကရန်ကုန်မြို့အာရှတော်ဝင်ဆေးရုံမှာကွယ်လွန်သွားပါတယ်1990ပြည့်နှစ်ပိုင်းနဝတအစိုးရလက်ထက်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့အပြစ်ခတ်ရစဲရေးသဘောတူညီမှုရယူခဲ့စဉ်တုန်းကသူဟာ KIO အတွက်ဦးဆောင်ပြီးတော့လက်မှတ်ထိုးခဲ့သူတူလည်းဖြစ်ပါတယ်လက်နက်ကိုင်ကချင်အဖွဲ့အတွက်မလီဇွတ်ဇော်မိုင်ဦးဆောင်ခဲ့တဲ့ခန်းခန္ဓာနဲ့ပတ်သက်ပြီးထိုင်းရှိဆိုင်ဗီဝေတင်းအောင်မအေးမာကပြောပြမှာပါ
ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ KIO ရဲ့ဥက္ကဋ္ဌဟောင်းဖြစ်တဲ့မလီဇွတ်ဇော်မိုင်ဟာ82နှစ်အရွယ်မှာလူကြီးယောဂာနဲ့ကွယ်လွန်သွားခဲ့တဲ့အတွက်ရန်ကုန်ကနေမြစ်ကြီးနားကိုတည်ဆောင်သွားပြီဖြစ်ကြောင်းသားဖြစ်သူဗဒန်ဇော်ဒူကပြောပြပါဗျာ
ဒီမနက်9:35မိနစ်ပေါ့နော်ရန်ကုန်အာရှတော်ဝင်ဆေးရုံမှာသုံးသွားတာပါခင်ဗျာသူကချင်တစ်ချက်တစ်ခေခင်ရစမ်းတော့အဲ့ဒီအဲမှာပဲကျွန်တော်တို့ဂါဗနာဌာနကိုတင်ပြပါမယ်ဒီလိုကြီးမြစ်ကြီးနားကလည်းကျွန်တော်တို့ဂျုံပါပါခင်ဗျာ
ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ KIO ကိုတည်ထောင်ခဲ့သူတူဦးဖြစ်ခဲ့တယ်လို့ဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကာလအတွင်းမှာစီဦးစီးချုပ်တာဝန်ကိုပါပူးတွဲထမ်းဆောင်ခဲ့တယ်လို့ငင်းငင်းရေးကြိုးပမ်းမှုတွေမှာလည်းဦးဆောင်ပါဝင်ခဲ့သူဖြစ်တယ်ဆိုပြီးသားဖြစ်သူဗဒန်ဇော်ဒူကပြောပါတယ
် KIO ကိုပထမဆုံးတည်ထောင်တဲ့ဒီ7th Star Force ကိုလည်းအဲကနောက်ဆုံးတက်ရှိကြတဲ့လူတွေကြီးပေါ့နော်ဒီမနေ့အစီပေါ့နော်သူကအမှန်သူတာဝန်ထမ်းဆောင်ခဲ့တယ်ကိုပေါင်တာတဲ့တယောက်ပေါ့ KIO မှာသူနှစ်ပေါင်းတယောက်တော့သူဆက်ထမ်းဆောင်ခဲ့တယ်2000နဲ့မှတစ်ခုနှစ်ပြီတာဝန်ထမ်းဆောင်တယ်1994ခုနှစ်တုန်းကဒီနိုင်ငံတော်အစိုးရနဲ့ KIO နဲ့ချင်းချင်းရေးသဘောတူစာချုပ်ကိုလည်းသူကအဲဒီတုန်းကတော့ကျွန်တော်တို့ KIO ရဲ့ဥက္ကဋ္ဌကတော့ဒီလောကဥက္ကဋ္ဌကြီးဂူရမ်ဒန်ဆက်ပေါ့နော်သူကတော့အဲဒီတုန်းကဒီဥက္ကဋ္ဌပေါ့လုပ်ပြီးတော့နောက်ဆုံးဥက္ကဋ္ဌကြီးဘရန်တောင်ဆုံးသွားရင်နောက်ပိုင်းမှာလည်းသူကဥက္ကဋ္ဌအနေနဲ့ဦးစီးပြီးတော့ဒီကချင်ပြည်နယ်မှာပြင်ကျရအောင်လို့သူလုပ်ခဲ့တာပေါ့နော်အဲတော့လက်မှတ်ထိုးခဲ့တာတော့သူဦးဆောင်ပြီးထိုးခဲ့တာပေါ့ဥက္ကဋ္ဌနေလုပ်ခဲ့တယ် CS တစ်ဖက်မှာလည်းဦးစီးချုပ်နေတယ်သူလုပ်ခဲ့တယ်ဆောင်းနဲ့မှတစ်ခုနဲ့ဒီလုပ်ခဲ့ပါတယ်ခင်ဗျ
သူဟာစီးရေးအရာကနိုင်ငံရေးအရာပါခေါင်းဆောင်ကောင်တူဦးဖြစ်တယ်လို့လည်းကချင်ပြည်နယ်ဒီမိုကရေစီပါတီကခေါင်းဆောင်ဒေါက်တာတူးကြာကဆိုပါတယ
်ဆက်ပြီးခေါင်းဆောင်တယောက်ပါပြင်ဆောင်တဲ့ဖွဲ့တော်မှာဘာတွေရှိလားတွေကိုသိနေတော့တာပေါ့ဗျာအဲ့တော့ဆောက်ရည်ဥစဉ်ဒီအောက်တိုဘာ29ရက်ပြည်ဝင်ဖြစ်ရှိခဲ့တာအဲ့တော့ဒီဒီဥစဉ်ရောင်းနေတဲ့ရောအားဆောင်တဲ့လူအောက်ဆောင်ဒီနေ့ပြီးတော့
သူဟာလက်ရှိ KIO ကနေ2000ခုနှစ်မှာအနားယူခဲ့ပြီးမဲ့လက်ရှိကာလမှာကချင်ပြည်နယ်အတွင်းမတီးမငိမ့်ဖြစ်နေတဲ့အခြေအနေပေါ်မှာဝူတီဗီငင်းငင်းရေးအတွက်စိုးရင်ပူပန်မှုတွေရှိခဲ့တယ်ဆိုပြီးသားဖြစ်သူကဆိုပါတယ်
။အခုတော့ငင်းငင်းရေးရဖို့တော့ကိုယ်ကဒီဒီဘက်မှာလည်းစိတ်ကြီးဒုက္ခတွေလည်းနေရာပြန်လာဖို့အရေးအဆအနောက်ဆုံးဒီဆရာဦးဒီစုံမွေးဆုံးပေါ့ဗျာ။ပြောလို့ရှိရင်တော့အကုန်လုံးစိတ်ရှင်တော့ဒါသူ့ရဲ့အသွင်းထဲကတကယ်ဆန္ဒပါ
။သူဟာ1936ခုနှစ်မှာမြစ်ကြီးနားမြို့မန်ခိန်ကျေးရွာမှာမွေးဖွားခဲ့ပါတယ်။1959ခုနှစ်မှာရန်ကုန်တပ်တော်ကနေဖွဲ့ရရှိခဲ့ပါတယ်။1963ခုနှစ်မှာတော့ငင်းငင်းရေးဆွေးနွေးပွဲတွေမှာလည်းပါဝင်ခဲ့ပြီးတည်ရင်မှုတက်မဟာမှုနဲ့စ ဒီမိုကရေစီဥစည်းချုပ်စားတဲ့တာဝန်တွေကိုယူခဲ့သူတူဦးဖြစ်ပါတယ်။တိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့မြို့သားဒီမိုကရေစီတပ်ပေါင်းစုမာတာတာမှာလည်းဦးဆောင်ဘိုးကော်မတီဖြစ်ပါဝင်ခဲ့တယ်လို့မြန်မာပြည်ဒီမိုကရက်တစ်မဟာမိတ်များအဖွဲ့ချုပ်မှာလည်းဦးဆောင်ကော်မတီဝင်ဖြစ်ခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့လေကြောင်းကင်စာအသေးစီးချုပ်စားတဲ့လူကြီးယောဂါတွေနဲ့ကွယ်လွန်သွားခဲ
Dabugu, Nasin Yabame. Nagurianing at Chin Pit, Donji, Pilu, Santa Moody, Dumian Lu Song La, Jenga Sabi, Kuria Junzema, Dema Moody, Dulavare, Pigre Laga, Hydrogen, Bong Santa Mujau, Megan Bironzun and Nangaga, Pitin, Shucha, Mune, Tanka Pesumu Titi, Chama like Diddy, Pilagiaware, Yala de Francis Chiet, the Denwago, Sharponga, Pyopia Matipare.
Donald Trump, American Piran Zuya Damara Piet, Dawun Yu Jimabe, Kakwe, Wunji, James Mattis Go, Asha Dirago Silobi, Nagoria Bo Seishi, Dikandem, Hav Yuha, Muara, Gonsong Dabi, Surago, Jinya, Zigeraba, Seuzi Jomia, Apwe Duria, Jike, Bojoji, Jack Kinga, Gulu Piovare.
That the military option was going to be put back on the table.
See, yeah, Jurago, Niland Kupi, Sepi Taraware, Tenoro, Muaraga, Yoyo Levabe.
ယောက်ကိုရီးယားမှာနျူကလီးယားလက်နက်ကင်းစင်ရေးလုပ်ဖို့ဖြစ်ပါတယ်။အဲ့ဒီအခြေအနေရောက်ဖို့အထူးယောက်ကိုရီးယားကိုအထူးကြံသွားစေမယ်။စီးပွားရေးတံခါးပိတ်ဆို့မှုတွေဆက်ပြီးလုပ်သွားမယ်။ပြည်အားတွေတုံးမြင့်လုံဆောင်သွားမှာဖြစ်ပါတယ်။စီးရေးအရေးယူရာကိုတော့နောက်ဆုံးမှတုံးမယ်။နီလန်တစ်ခုအနေနဲ့ပဲထားတာပါ။ယောက်ကိုရီးယားစစ်အစိုးရအပေါ်ကုလသမဂ္ဂကတံခါးအရေးယူမှုအသစ်တွေတိုးပြီးချမ အကူအညီတွေလိုအပ်ခဲ့တာပါ။နေတိုးမဟာမိတ်အဖွဲ့တမူဟောင်းရတဘူချုပ်ကြီး Jim Stavridis ကတော့
The reason is simple, it's money.
ဝေကြောင်းဆိုတာရှင်းပါတယ်။မြောက်ကိုရီးယားရဲ့စီးပွားရေး90ကနေ95ရာခိုင်နှုန်းအထိကိုတရုတ်နိုင်ငံကချုပ်ကင်ထားတာပါ။သူတို့တွေကကုန်းတွင်းပိုင်းမှာလည်းနေဆက်ချင်းထိစပ်နေပါတယ်။အနီးနားတစ်ဝိုက်ကပင်လယ်နဲ့သမုဒ္ဒရာတွေကိုလည်းသူတို့ပဲထိန်းချုပ်ထားတာပါ။တကယ်လို့သာမြောက်ကိုရီးယားကိုပိတ်ဆို့ခြင်းနဲ့ဆန္ဒရှိရင်အချိန်မရွေးလုံးနိုင်ပါတယ
်။တန်တမာရေးနီလန်းနဲ့အဖြေရှာနိုင်ဖို့ကတရုတ်နိုင်ငံရဲ့ပါဝင်မှုအပေါ်မူတည်တဲ့ဆိုတာကိုဗိုလ်ချုပ်ကြီး Kings ကလည်းသဘောတူပါတယ်။
China is completely complicit.
ဒီကိစ္စမှာတရုတ်နိုင်ငံကလုံးဝကြံရပါဖြစ်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေပိုင်ဆိုင်နေတာကိုသူတို့ဘက်ကမတိကျိုးကျွန်ပြုထားပါတယ်။မြောက်ကိုရီးယားကတိုက်ချင်းပစ်မစိုင်းဒုံးကျည်တွေတိုးပြီးထုတ်လုပ်နေတာကိုလည်းမတိကျအောင်စောင့်နေပါတယ်
။မြောက်ကိုရီးယားရဲ့နောက်ဆုံးကြိမ်နျူကလ িয়ার နဲ့မစိုင်းဒုံးကျည်ဆန့်သက်ပစ်လွတ်တဲ့အလုပ်ဆောင်ချက်တွေကိုတရုတ်နိုင်ငံကပြစ်တင်ဝေဖန်ရှုံချခဲ့တာကလွဲလို့မြောက်ကိုရီးယားစစ်ဆိုရပြိုလဲပြီးဒုက္ခသည်တွေအလုံးရင်းသူတို့ရဲ့နေဆက်ထဲရောက်လာမှာကိုတော့လူလားပုံမရပါဘူး။ဒါပေမဲ့တချို့ကျွမ်းကျင်သူတွေအငင်းပွားနေတာကဒီပြဿနာကိုဖြေရှင်းတဲ့နေရာမှာတရုတ်နိုင်ငံရဲ့အကူအညီမပါရင်တောင်ကိုရီးယားနဲ့ဂျပန်အတွက်အန္တရာယ်ရှိနေနိုင်တယ်လို့ဆိုပါတယ်။American ဘ ို့ထောက်လန်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးဟောင်းဗိုလ်ချုပ်ကြီး David Pastrya ကအခုလိုပြောပါတယ်
။ What happens if South Korea asks the United States to retreat?
ကိုရီးယားကျွမ်းကျင်တွေကိုနျူကလ িয়ার လက်နက်တွေပြန်ထားဖို့တောင်ကိုရီးယားဘက်ကတောင်းဆိုလာရင်ဘာလုပ်မလဲ။ဒါမှမဟုတ်သူတို့ကိုယ်ပိုင်နျူကလ িয়ার အစီအစဉ်လိုအပ်လာနေတယ်လို့တောင်ကိုရီးယားဘက်ကပြောလာမယ်ဆိုရင်ဘာဖြစ်မလဲ။သူတို့ကိုဘယ်လိုညှင်းဆန်မလဲ။ဂျပန်နိုင်ငံကလည်းဖွဲ့စည်းပုံမှာချက်ကိုပြန်ပြင်ပြီးကိုကိုကိုစူပေါင်းကာကွယ်ခွင့်ဆိုတာမျိုးအတိတ်ပဲဖွင့်ဆိုနေပါတယ်။ဒီတော့အခုရင်ဆိုင်ရတဲ့အချင်းချင်းမှုပေါ်ဘယ်လိုထိုးစစ်ဆင်တဲ့စနစ်တည်ရထားမလဲ။ဗီယက်နမ်မှာလည်းအလားတူပဲဖြစ်လာရင်ဘယ်မှာအဆုံးမလဲ
။ရတဗိုလ်ချုပ်ကြီး James Stavridis ကလည်းအခုလိုပြောပါတယ်
။ China has choices to make in the time ahead. I hope they
ပြည်နိုင်ငံအနေနဲ့အချိန်မနှောင်းခင်ရွေးချယ်ရပါလိမ့်မယ်။တန်တမာရေးနီးလန်းနဲ့အပြေရှားနိုင်အောင်အမေရိကန်ပြည်အောင်စုအပါအဝင်ကမ္ဘာတဝန်းနဲ့အတူတရုတ်နိုင်ငံရည်တည်သွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်
။လောလောဆယ်မှာတော့တရုတ်နိုင်ငံအပေါ်ထားတဲ့မူဝါဒကို Trump အစိုးရကပြန်လည်သုံးသပ်နေပါတယ်။လာမယ့်နိုဝင်ဘာလသမ္မတရဲ့အရှိအအရှခီးစဉ်မတိုင်ခင်မှာအပြစ်တက်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်ရှင်
။ရှားပေါင်းပြောပြခဲ့တာပါ။မကြာခင်မှာအမျိုးသမီးကဏ္ဍသိပ္ပံနည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေထိုင်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနဲ့ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်စရာတင်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍမှာတော့
တဘာဝအတိုင်းနာရဲ့မိုးဆိုတာအညစ်အကြေးတွေမပါဘဲနဲ့ကျလာတဲ့မိုးကြီးအများသောအားဖြင့် pH က 5.6 ရှိတယ် pH ဆိုတာဒီအရေးတစ်ခုမှာ hydrogen ion
ဒါတော့ acid မိုးနဲ့ပတ်သက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်တဲ့အခါအပြည့်စုံကိုနားဆင်ရပါမယ်အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီမြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့ဒီအမျိုးသမီးလှုပ်ရှားရေးအဖွဲ့ဖြစ်တဲ့ Try Women အဖွဲ့ကခေါင်းဆောင်တူဖြစ်တဲ့မက်ကင်လီကအမေရိကန်ပြည်ထောင်စုကိုပညာတော်သင်ဖြစ်ရောက်ရှိနေခိုင်မှာဒီကျွန်တော်တို့ဒေါ်လလတန်းကတွေ့ဆုံမိမြန်ထားပြီးပထမပိုင်းကိုတော့ပြီးခဲ့တဲ့ဘက်ကပင်ဆက်ခဲ့ပါတယ်အခုဒုတိယပိုင်းကိုနားဆင်နေပါပြီ
ဒီကောလင်ပါဝါနဲ့သူစင်ဝေးရခဲ့တဲ့ချိန်မှာသူရှိကဘာအမှတ်တရမှတ်ခင်နေပညာရခဲ့ပါလေ
အဲ့ဒါတော့ကျမတို့စိတ်ဝင်စားဖို့ကောင်းပါတယ်သူကဘလောက်ပဲသူ့ကိုယ်သူဒီနိုင်ငံရေးမှကြီးနေတယ်လဲတာဝန်ဆက်ဆောင်ခဲ့ပေးမယ်သူ့ကိုယ်သူစစ်သားကောင်းတယောက်ဆိုတဲ့ဟာကိုပေါ့နော
်ဟုတ်ကဲ့
ကိုယ်ယူပြီးတော့ပြောတာတွေ့ရပါတယ
်ဟုတ်ကဲ့
အဲ့ဒီခါမှာသူကပြောလဲဆိုတော့ဘလောက်ပဲတာဝန်ကြီးကိစ္စတွေကိုထူးထူးကျွန်းကျွန်းဆောင်ရွက်နိုင်ပြီပဲဖြစ်စီဘလောက်ပဲဟိုအစီအမံတွေရှိရပဲဖြစ်စီအစိုးရရဲ့ဆုံးဖြတ်ချက်ကိုနာခံပါတယ်ပေါ့နော်အစိုးရကလုပ်တဲ့နယ်လို့ရှင်လို့ဆုံးဖြတ်ထားတဲ့ဟာတွေကိုသူတို့အနေနဲ့အကောင့်ထဲပေါ်ပြရတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒီအတွက်ကျွန်တော်တို့တိုင်းပြည်အတွက်ကတော့နည်းနည်းထူးဆန်းတယ်လေ
ဟုတ်ကဲ့
ထူးဆန်းတယ် professional ဖြစ်တဲ့ပေါ့နော်တကယ်ကိုမှအရေးချင်းပြရပြီးတော့တကယ်အမြင်အောင်ရှိတဲ့တက်မရောဖြစ်ဖို့ဆိုတဲ့ဟာလည်းဒါအမေရိကန်ရဲ့အော်ဒီမှန်တဲ့တစ်ခုပေါ့ကျွန်တော်တို့မြန်မာနိုင်ငံကိုဆောင်ရွက်နေဘူးစူးစမ်းနေတဲ့ပါလားဆိုတော့ဒါကတော့ကျွန်တော်အချက်ကတော့ပို့ပြီးတော့သဘောကျတဲ့အဖတ်ချက်တစ်ခုလို့ပြောရမယ်။ကျွန်တော်ကတော့ဒီကနေ့နိုင်ငံရေးဝန်ကြီးလုပ်ခဲ့တဲ့အတွက်နိုင်ငံရေးရမူဝါဒတွေနဲ့ဆက်သက်ပြီးတော့ကျွန်တော်တို့ပါလာတဲ့အခြားသောနိုင်ငံတွေကအရှိလေပိုင်းကဘယ်လိုတွေကနေပြီးတော့မေးတဲ့မေးခွန်းတွေအပေါ်မှာအများဆုံးပြန်ပြီးတော့ဖြေရဒီထဲမှာလည်းကျွန်တော်တို့က policy တွေထူမှာလုပ်တင်ရတာနဲ့မလုပ်လိုက်နိုင်တဲ့ဟာတွေရှိတဲ့အခုထိကိုဒါလုပ်လိုက်တာမှန်တယ်လို့ထင်နေတဲ့ကိစ္စတွေလည်းရှိတယ်ဒီလိုမျိုးပေါ့နော်ဒီစိတ်တော့ကျွန်တော်တို့ပြောကြပါမယ
်နောက်တစ်ခုကျွန်မစိတ်ဝင်စားတာကမခင်လေးပေါ့နော် music queen နဲ့ပတ်သက်ပြီးတော့လှုပ်ဆောင်ခဲ့တဲ့2017ခုကလေးကဆိုတဲ့အခါကျတော့အခုမြန်မာနိုင်ငံမှာရပ်ဖက်ဆိုရပေါ့နော်ဒီမိုကရေစီအစိုးရတက်လာပြီးတဲ့နောက်မှာကိုယ်တိုင်လည်းဒီအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတယ်ဆိုတဲ့အခါကျတော့အာတာချစ်အာနေချစ်တီတီတုံ့တက်မိတယ်နည်းနည်းပြောပြပေးပါလားရှင်
အဲ့မှာတော့ဒီမှာနှစ်ပိုင်းပြောချင်ပါတယ
်ဟုတ်ကဲ့
ဆိုရတောင်းရှိတဲ့သူတွေရဲ့ဆောင်ရွက်မှုအပိုင်းရဲ့နောက်ပိုင်းကတော့ကျွန်တော်တို့တာဏန်ပေါ့နော်အမျိုးသမီးရေးဖြစ်ပြီးလူလူအပိုင်းရဲ့ဆိုပြီးတော့ကျွန်တော်နှစ်ပိုင်းပြောချင်ပါ
ဟုတ်ကဲ့
ဆိုရတောင်းရှိတဲ့သူတွေအပိုင်းကတော့ဒီကျွန်တော်တို့အနေနဲ့ဆိုရတက်လာတဲ့အခါမှာဒီကေကံဝင်ကြီးဌာနပေါ့နော်အဲ့ဒီဝင်ကြီးဌာနကကျွန်တော်တို့လို့ကံလှုပ်လက်တဲ့မြို့ကြီးဖွဲ့စည်းပြီးသွားသူတွေကိုသူတို့အတိမတ်ပြုပြီးတော့သူတို့ဒီပြန်လည်ဖွဲ့စည်းရဲ့မြန်မာနိုင်ငံလုံးဆိုင်ရာမြို့ကြီးကြီးရာကော်မတီမှာမြို့ကြီးဖွဲ့ညာကွန်ရက်စာမတ်တန်းတူညာကြီးကွန်ရက်ဆိုတဲ့ဒီအမျိုးသမီးတွေကိုကိုစားပြုပြီးတော့တည်တံ့ဖွဲ့ထားတဲ့အတင်းအမျိုးသမီးဖွဲ့ကိုထည့်သွင်းပြီးတော့ဖိတ်ခေါ်ပြီးတော့ဒီကျင်းမှာအဖွဲ့ဝင်ဖြစ်နေပါသေးတယ်။ဒီအဖွဲ့ကြီးကလည်းပါလို့လဲဆိုတော့တိုင်းဟိုဒီမြန်မာနိုင်ငံမှာမြို့ကြီးကြီးနဲ့ပတ်သက်ပြီးအစိုးရရဲ့မူဝါဒတွေဆန့်တတ်တဲ့ကမှာပါလေလုပ်တဲ့နယ်ဆိုတဲ့ဟာကိုဆုံးဖြတ်ချက်မူဝါဒကန်ဆိုင်ပေးတဲ့အဖွဲ့ပေါ့နော်တကယ်တော့အကောင့်ထယ်ဖို့မှုတွေကတော့အောက်မှာသူကသူအတူတူလုပ်ကြမှာဖြစ်ပေမဲ့မြန်မာနိုင်ငံဆိုင်ရာအမျိုးသမီးရာကော်မတီအနေနဲ့ကတော့မူဝါဒပိုင်းဆိုင်ရာမှာဆုံးဖြတ်ပေးတဲ့အဖွဲ့မှာကျွန်တော်တို့အမျိုးသမီးဖွဲ့တွေပထမဆုံးအနေနဲ့ပါဝင်ခွင့်ရခဲ့တယ်နောက်တစ်ခါဒီဝန်ကြီးဌာနမှာလည်းဒီတိကျဟိုအမျိုးသမီးဒီပါတ်မန့်တော့ရှိတယ်ဒါပေမဲ့သူတို့မှအင်တန်မှလူအင်အားရောမိသားရောအားနည်းပေမဲ့ကျွန်တော်တို့အမျိုးသမီးဖွဲ့တွေနဲ့ရဲ့ဒီမှာတပည့်တိတ်ဆက်ပြီးတော့ဆောင်ရွက်မှုတွေနဲ့တကယ်ကိုမှဒီနေ့တွေ့နေကျွန်တော်တို့အကူအညီဆောင်ရွက်နေပေးတဲ့ဟာမျိုးတွေတွေ့ရတယ်။အများကြီးလုံ ဟိုတန်လေးကတော့ပန်နေတယ်ဒါပေမဲ့ဒါကကျမတို့ခေါင်းနဲ့အပြောင်းလဲလို့မြင်နေဒါကကျမတို့ဆက်ပြီးတော့အားရှိအောင်ရှင်ဟုံးနဲ့တိတိမြန်အောင်လုပ်နိုင်အောင်တော့ကျမတို့ဆက်ပြီးတော့ပူပေါင်းဆောင်ရွက်တိုက်တွန်းဖို့ဆိုပဲနောက်တစ်ပိုင်းကတော့ကျမတို့ဒါမှမြို့သမီးဖွဲ့တွေမှာဆိုရင်အားတက်တော့မြို့သမီးဖွဲ့တွေပို့များလာတယ်သူ့ပြင်မဲ့ကျမမြင်တာကတော့ကျမတို့ရေရှည်တိတိရောင်းနဲ့လုပ်နိုင်မ အကြီးကြီးပေါ့နော်ဒီလိုဟာမျိုးကိုအစင်တစိုက်လုပ်ဖို့အတွက်ကတော့ကျွန်တော်တို့အများကြီးကြိုးစားအောင်ပဲလို့ယူဆတယ်အဲ့လိုကြိုးစားတဲ့အခါမှာလည်းကျွန်တော်တို့မှာဈေးပညာပိုင်းဆိုင်ရာငွေကြေးပိုင်းဆိုင်ရာတွေကလည်းအခုမှတော့အခုရုံးရင်းကန်ရင်းနဲ့လုပ်နေရတဲ့အတွက်ဒါလေးလည်းပါမယ်နောက်တစ်ခုကတော့ကျွန်တော်တို့ဆိုင်ပြင်မှာကအစစစ်ဆိုးရလောက်မှာလည်းနှစ်ခြေလမ်းနဲ့နှိကဲရတဲ့အတွက်လူတွေကတယောက်နဲ့တယောက်မျိုးမျိုးမှုတွေကံရရှိမှုတွေဒါမျိုးတွေကလည်းပဲနေရာမှောင်မဆူရှိနေတဲ့အခါကျတော့ပူပေါင်းဆောင်ရွက်တဲ့အခါမှာတရားနဲ့တရားနားလည်မှုရအောင်အလုံးကြည့်မှုရအောင်လုပ်တဲ့အခါမှာတော့အခုထိတော့အခက်အခဲမှုရရရှိ။တာမန်ပြည်သူတွေအနေနဲ့ဆိုရင်တော့အမျိုးသမီးတွေပေါ်အစမ်းဖတ်တာမျိုးတွေဆိုတာအရင်ကကရာဇဝတ်ကြောင့်အရေးယူလို့ရရတယ်လို့ဒါကစိတ်မရောက်တယ်ဆိုတာကိုသိမသိဘူး။အခုနောက်ကြားလေအပောင်းဝင်ကျွန်တော်တို့ရဲ့အထူးတင်ပေးမှုတွေလှုပ်လာတဲ့အခါကျတော့မီဒီယာတွေကတစင်နေတာတွေကိုထုတ်ပေါ်ပြောဆိုမှုတွေရှိလာတဲ့အခါကျတော့ဒါတွေဟာအရေးယူလို့ရတယ်တိုင်တန်းလို့ရတယ်ဆိုပြီးတော့ပို့တိလာတယ်အရင်တော့ဆိုရင်တော့ဒါတွေကရှက်ပြီးကြောက်ပြီးတော့သူတို့မှရင်ကုန်နှုတ်ပိတ်ပြီးတော့ခံရတဲ့သူကပို့ပြီးမျက်နှာမှုတွေရှိတယ်အခုတော့အနည်းဆုံးတော့သူတို့တိုင်တန်းရမယ်ဒါတွေကိုတိုင်မြင်ရမယ်ဆိုတဲ့ဟာတွေကိုပို့ပြီးတိလာတော့တိုးတက်တဲ့ပြောင်းလဲမှုလို့ပြောလို့ရပါတယ်
ဟုတ်ကဲ့နောက်တစ်ခုကျမလေ့လာမိတာကပေါ့နော်အခုဒေါ်ဆန်းစုကြည်ကတော့နိုင်ငံတော်အကြံပေးပုဂ္ဂိုလ်ပေါ့နော်စုရခေါင်းဆောင်သူဖြစ်လာပြီမလို့လေနိုင်ငံရေးမှာအမျိုးသမီးများပါဝင်ထုတ်ရှားမှုနည်းတယ်လို့ခေါင်းဆောင်ပိုင်းမှာလေအဆုံးဖြတ်ပေးနိုင်တဲ့နေရာတွေမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍကနည်းပါးဆဲရှိတာကျမတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မခင်လေးဘလူတုံ့ပြန်ခြင်းမလဲရှင်
အဲ့ဒါအမှန်ပါပဲဒီအမျိုးသမီးတွေခေါင်းဆောင်မှုနေရာမှာကတော့ဟိုအားနည်းနေသေးတယ်ဆိုတာအမှန်ပါပဲပြီးခဲ့တဲ့2015ရွေးကောက်ပွဲမှာကျွန်တော်တို့ကအမျိုးသမီးရာ100ဆိုင်လုံးကျော်ထွက်တော်တွေကိုရောက်လာဆိုင်နေပေါ့နော်ထားနေရာတွေမှာလည်းဒီလိုပါပဲအားနည်းနေသေးတယ်ဟိုစီဝါရေးကဏ္ဍမှာထူးချွန်တဲ့အမျိုးသမီးတွေတော့ရှိနေတယ်ပေါ့နော်ဒါပေမဲ့အဲ့နေတဲ့ကြားရရပဲနေတဲ့အထက်မှာမှတချို့တော့အများစုပေါ့နော်အမျိုးသမီးတွေကတော်တော်မှတက်တက်ကြွကြွနဲ့သူတို့ကအမျိုးသားတွေနဲ့ရန်သူစွန့်ဆောင်နိုင်နေဆိုတာကိုပြောဖို့ပြောလဲသူစူးစမ်းနေရတွေ့ရတဲ့အတွက်ဒါကတော့အားရစရာကောင်းဘူးတို့ပေမဲ့ဒီမှာတော့ delivery ရိုက်တောင်းလားဘာကြောင့်မှမသိတဲ့ပေါ့နော်အကြောင်းပေါင်းများစွာကြောင့်ပေါ့နော်ကျွန်တော်တို့အမျိုးသမီးတွေကိုယ်တိုင်ကိုယ်ကလည်းအမျိုးသမီးဆိုတာဒီလိုပဲနေရမယ်ဆိုတဲ့အစဉ်လာတဲ့ကရုံးမထွက်နိုင်တာလည်းစေတနာတစ်ခုဖြစ်နေပါလေနောက်တစ်ခုကတော့တောင်ဝင်ရှိတဲ့လူတွေအစိုးရနော်ဟိုဟာဆက်မှတ်သူတွေကအမျိုးသမီးတွေကိုဒီလိုခေါင်းဆောင်မှုနေရာတွေမှာပါဝင်အောင်နိုင်ငံရေးမှာပူပေါင်းဝင်လာအောင်ဟိုတကယ်ကိုမှစီမံကိန်းတွေအစီအစဉ်တွေနဲ့စနစ်တကျရေးရှိစီမံကိန်းတွေနဲ့ဆောင်ရွက်တင်တယ်လို့ထင်ပါတယ်ကျွန်တော်တို့ဟိုမျိုးမိအဖွဲ့လေးတွေကဆောင်ရွက်တယ်ဆိုတော့လက်တဆုပ်စာလေးကိုပဲကျွန်တော်တို့ဟိုကူညီပေးနိုင်မှာပါဟိုနိုင်ငံတော်မှာတောင်ဝင်ရှိတဲ့လူတွေကစီမံကိန်းအစီအစဉ်တွေနဲ့စနစ်တကျရေးစီစဉ်နိုင်ငံတွေဆွဲပြီးလုံးမတာဒီကြောင်း၅နှစ်မှနောက်၁၀နှစ်မှတက်လက်ပိုင်းအမျိုးသမီးတွေအထိပ်ပိုင်းနေရာတွေရောက်လာမယ်ကျွန်တော်တို့တိုင်းပြည်တာဝန်တွေကိုဖျောက်ဖျောင်းထမ်းနိုင်မယ်ဖို့အစဉ်အဆက်ဖြစ်နေမယ်ဆိုတဲ့ဟာမျိုးတော့ရှိခဲ့တဲ့တာဝန်ရှိတဲ့သူတွေအနေနဲ့ပုံပြီးတော့ဒီထက်ကောင်းမွန်တဲ့စီမံကိန်းတွေအစီအစဉ်တွေနဲ့ဆောင်ရွက်တင်ပြီးလို့တော့ကျွန်မထင်ပါတ
ယ်ကျွန်မနောက်ဆုံးအနေနဲ့မေးချင်တာကမခင်လေးရဲ့မြို့သမီးများခွေးနဲ့ပတ်သက်ပြီးတော့ကျိုးပန်းဆောင်ရွက်ရမှာမြင်စီကြီးနဲ့အိမ်မက်ကဘာပါလဲရှင်
အဲ့ဒါကတော့ကျမတို့ဈာမဟိုဒန်းသူတရားနယ်တရားကိုလက်တွဲဆောင်ရပြီးတော့ကျမတို့အခုလိုအချိန်မှာတိုင်းပြည်ကနေထူထောင်ပြီးဆောင်ရနေတဲ့အချိန်မှာကိုတက်နိုင်တဲ့ဘက်ကနေဝန်ဝင်ကူညီဆောင်ရဖို့ပါပဲအဲ့လိုဆောင်ရဖို့ဆိုတာနိုင်ငံရေးလုံခြုံရေးစီးပွားရေးမှာဦးဆောင်နေမှာမဟုတ်ပဲကိုမိသားစုဘွားမှာပဲကိုမိသားစုတွေဟိုအမြင်ဖွင့်မှုတာသမီးတွေအတွက်ဒီလိုဟာမျိုးတွေမှာဆက်မျိုးသမီးတွေအားစားဆောင်ရရှိတဲ့ဥဆောင်နိုင်တဲ့မျိုးသမီးတွေဖြစ်အောင်စံပြမျိုးသမီးတွေဖြစ်အောင်လှူဆောင်ပြနိုင်တဲ့ဟာမျိုးရှိစေတင်တာကျမရဲ့အိမ်မက်ပါဒါမှသာကျမတို့ဟိုမျိုးသမီးတွေကိုမျိုးသားတွေပေါ့အစားဆောင်နေကြပါဗျလေးစားအတူယူပြီးတော့ဒီလိုဟိုစံပြပုဂ္ဂိုလ်မျိုးအဖြစ်သဘောထားပြီးတော့ဝိုင်းဝန်းကြိုးစားလာမယ်လို့ထင်ပါတယ်တကယ်တော့ဘယ်သူမှနေရာပေးကြမလို့ခွင့်ရေးဆိုတာလည်းမိုးရပါတယ်လို့ဖြစ်ပေမဲ့ဒီလိုအခွင့်အရေးတွေနေရာတွေကိုကျွန်တော်တို့တိတ်ပြီးကြောလို့မရတဲ့အခြေအနေမျိုးမှာကတော့ကျွန်တော်တို့အမျိုးသမီးတွေကဒီထက်ပိုပြီးတော့စူးစမ်းပြရမယ်အလုပ်လုပ်ပြရမယ်အဲ့လိုအလုပ်လုပ်ပြဖို့လည်းအားလုံးညီညီလို့လုပ်ဖို့လိုမယ်ဆိုတာကျွန်တော်ကပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မခင်နီ
You can bend but never break me, 'cause it only
တလလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍနားဆင်ရပြီးခုခါတော့တူတာဆုံနဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အော်တိုဘာလာအတွင်းအောင်းမေးပွဲအဖြစ်ပျက်တွေကိုကိုအောင်ကစူးစီးတင်ဆက်ထားပါ
ရဲ့ရင်းမြစ်သဘာဝတည်ရန်ဇာတာတွေကိုမဆုံးရှုံးရစေဘူးလုပ်ငန်းခွင်ဒါမှမဟုတ်နေရင်တွေကနေအသုံးပြုပြီးသားရေတွေကိုပြန်လည်အသုံးပြုနိုင်အောင်အစစ်မြစ်နည်းပညာတွေတုံးပြီးဆောင်ရွက်လာကြပါတယ်အသုံးပြုပြီးသားရေတွေကိုအမြင့်အကျေးတွေစွန့်ပစ်ပစ္စည်းတွေကနေခွဲခြားပေးရင်တော့မကဘဲမမြင်ရတဲ့အမြင့်အကျေးတက်တွေကနေအနီးဝန်းကျင်ကသဘာဝရေတွေကိုလည်းအစိတ်မဖြစ်ရလေအောင်ဝါရှင်တန်ဒီစီကရေစိုးရေမြစ်ပြန်လည်တန့်စင်ရေးဆက်ရုံမှာဘလို့ပြန်လည်တန့်စင်ပေးနေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါဝါရှင်တန်ဒီစီကရေပြန်လည်တန့်စင်တဲ့ဆက်ရုံဟာအစိမ့်မြင့်နည်းပညာ၃ဆက်ရုံကြီးတည်ုံဖြစ်ပါတယ်။ရေတန့်စင်ရေးလုပ်ငန်းအင်ဂျင်နီယာခရစ်ပီယော့ကရေဘလောက်များများတန့်စင်ပေးရလဲဆိုတဲ့အကြောင်းအခုလိုရှင်းပြပါရစေ
။ Nutrient flow that comes in from
လူပေါင်းနှစ်တန်းလောက်သုံးဆွဲခဲ့တဲ့ရေတွေကိုဒီမှာပြန်ပြီးတော့တန့်စင်ပေးနေရပါတယ
်။မြေဧက150ပေါ်မှာတိဆောက်ထားတဲ့ဝါရှင်တန်ဒီစီအနောက်တောင်ပိုင်းကရေပြန်လည်တန့်စင်ဆက်ရုံမှာရေစိုးရေညစ်တွေထဲကနေဇီဝအညစ်အကြေးတွေကိုနောက်ဆုံးပေါ်နည်းပညာတွေသုံးပြီးတော့ဖယ်ရှားပါရစေ။ပထမအဦးဆုံးအဆင့်မှာတော့ရေထဲကအမိုက်တရိုက်တွေကိုဖယ်ရှားရပါတယ်လို့ပြီးတော့ကပြောရတယ
် And it's really trash it's the one thing at the plant
ကဲအမိုက်တွေပါပဲဒီကဘာမြေမှာဓာတ်တွေကိုဘလို့မှအသုံးချလို့မရတော့ပါဘူ
းအမိုက်တွေကိုဖယ်ထုတ်ပြီးတဲ့နောက်မှာတော့ဘောလုံးကွင်းနှကွင်းစာအခြေပမာဏရှိတဲ့ရေစစ်ကံမှာဖြတ်တန်းစီးဆင်းနေတဲ့ရေတွေကိုဘလို့တန့်စင်နေလဲဆိုတဲ့အကြောင်းပြီးတော့ကပြောရတယ
် Microbial mass as you can see swirling in the water are
specific ကနေတော့အတွင်းရေစိုးရေညစ်တွေစီးဝင်မသွားစေဘူးရေထဲမှာရှိတဲ့ဇီဝပိုးမွှားတွေဟာနိုက်ထရိုဂျင်ကိုနိုက်ထရိုဂျင်ဓာတ်ငွေဖြစ်နေပြောင်းလဲပေးလိုက်ပါတယ
်။အဲဒီနောက်တော့ကာဗွန်အပြည့်ပါဝင်တဲ့ဇီဝပိုးမွှားတွေကိုစွမ်းအားဖြင့်ပြောင်းလဲပေးတဲ့နေရာကိုပို့ဆောင်ပေးပြီးစွမ်းအင်ထုတ်လုပ်တယ်လို့ဆိုပါတယ
်။ That microbial mass is now filled with carbon.
ဒီနေရာကမြို့ရဲ့ဝမ်ပိုက်လို့ပြောလို့ရပါတယ်။ဒီနေရာမှာဇီဝပိုးမွှားတွေလာစုနေပြီးတော့ဓာတ်ငွေထွက်လာဖို့သူတို့ကအချင်းချင်းဓာတ်ပြုပေါင်းဆက်ပါတယ
်။ Washington DC ကဒီရေပြောင်းလဲတန့်စင်တဲ့ဆက်ယုံအတွက်လိုအပ်တဲ့ဓာတ်အားပမာဏ25မီဂါဝက်ရဲ့သုံးပုံတစ်ပုံကိုအဲ့ဒီတန်ငွေရီနဲ့ပြန်ပြီးတော့ထုတ်လုပ်ပါတယ်။ဒါပြင်ရေတန့်စင်ဆက်ယုံကနေစိတ်ယူရရှိတဲ့အနေနဲ့တွေကိုမြေဩဇာအဖြစ်လည်းပြန်သုံးချနိုင်တယ်လို့ပြောကဆိုရတယ
်။ What once was a waste product is now a viable resource.
မတ်တီရဖြစ်ခဲ့တာတွေဟာအခုတော့တန်ဖိုးရှိနေပါပြီ။ဒါတွေကိုအိမ်မှာရှိတဲ့ဥယျာဉ်တွေကပန်းမင်တွေအတွက်မြေဩဇာအဖြစ်သုံးပါတယ်။ခရမ်းကျင်သီးတခွားသီးပင်တွေအတွက်လည်းသုံးပြီးတော့အဲ့ဒီအသီးနှံတွေကိုကျွန်တော်စားပါတယ်။မိသားစုကိုလည်းကျွေးပါတယ်။ဘာမှအန္တရာယ်မရှိပါဘူး။
အမေရိကန်ပြည်အစုပါမကြာခဏဆိုသလိုမုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်နေပြီးတန့်စင်နေရတဲ့ရေပမာဏတိုးလာပေမဲ့ဒေတာရင်းကဂီဟာစနစ်ကိုထိန်းသိမ်းမှုအတွက်တော့ဒီဆက်ယုံအနေနဲ့အစွမ်းအားအပြည့်နဲ့ဆောင်ရွက်နိုင်တယ်လို့ဆိုပါတယ်ခင်ဗျာအခုတခါတော့နာဇီတွေရဲ့လူစုလိုက်ပြုံလဲတပ်ဖြတ်မှုအကြောင်းမှတ်တမ်းတင်ထားတဲ့ဗီဒီယိုတွေကို Los Angeles ကပြတိုင်းမှာပြသနေတဲ့အကြောင်းတင်ပြပေးပါမယ်ဟောလီဝုဒ်ရဲ့နာမည်ကျော်ရုပ်ရှင်ဒါရိုက်တာ3ဦးဟာဒုတိယကမ္ဘာစစ်ကာလကနာဇီတွေရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုကိုယ်တိုင်ရုပ်ရှင်ရိုက်ကူးမှတ်တမ်းတင်နိုင်ခဲ့ပါတယ်။အခုအခါမှာတော့ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကပြတိုက်တစ်ခုမှာ John Ford, George Stevens နဲ့ Samuel Fuller တို့ရဲ့နာဇီအကြီးစခန်းကအခြေအနေတွေကိုကောက်ကွက်ကွင်းကွင်းမြင်သာအောင်ရိုက်ကူးထားတာတွေကိုပြသထားပါတယ်။ပြတိုက်မှာအခုလို့ပြသဖို့စီစဉ်သူ Christian Delage က
With the intention to be presented as evidence if there was a kind of denial of the crimes committed by the Nazis.
Nazis ရဲ့ကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့ပတ်သက်ပြီးညံ့ညက်ထုတ်မယ်ဆိုရင်သက်သေပြလို့ရအောင်ရွေးချယ်တဲ့ပထမဆုံးရိုက်ကူးထားတာတွေပါ
။ Nazis ရဲ့ညံ့မနှိမ့်ဆက်မှုကြောင့်ယူလူမျိုး6တန်းလောက်တည်ဆုံးခဲ့ပြီးတော်တော်များများဟာအချင်းထောင်တွေမှာအဆိတ်ငွေပေးပြီးတော့အသက်ခံခဲ့ရတာပါ။နောက်ခံစကားပြောနဲ့ပြသထားတဲ့အထက်မှာဒါဟော့အချင်းစခန်းကအဆိတ်ငွေပေးတတ်တဲ့နေရာတွေလူတွေအပြစ်တင်ဆောင်ထားတဲ့ရထားတွေတွေနဲ့မြေပြင်ပေါ်မှာစုပုံထားတဲ့တင်ဆုံးသူရုပ်အလောင်းတွေပါဝင်ပါတယ်
။ And all these units, you know, they were professional. They had a certain liberty in doing what they wanted.
ဒီရိုက်ကူးရေးဖွဲ့အနေနဲ့သူတို့ရိုက်ကူးကြတာကိုလွတ်လွတ်လပ်လပ်ရိုက်ကူးခွင့်ရခဲ့ပါတယ်။နောက်ပြီးတချို့ငယ်ရွယ်တဲ့တပ်ဖွဲ့ဝင်တွေကိုလည်းဓာတ်ပုံဗီဒီယိုရိုက်ကူးရေးတင်နန်းတွေဖေးပါတယ်။နာဇီတွေရဲ့တပ်ဖြတ်မှုတွေကိုလည်းမှတ်တမ်းတင်နိုင်ခဲ့သူတွေပါ။
နာဇီတွေလက်ကနေလွတ်မြောက်လာပြီးအခုခါမှာ Los Angeles မြို့ဝန်းကျင်မှာနေထိုင်ကြသူတွေကိုဒီမှတ်တမ်းရုပ်ရှင်အထူးပဲပြသခဲ့ပါတယ် Henry Oster ဟာကလေးငယ်ဘဝတုန်းကနာဇီတွေရဲ့နာမည်ကျော် Auschwitz အချင်းစခန်းမှာချုပ်နှောင်ခံခဲ့ရပူပါတယ
် So this is something I think if possible every city in the world should see
တကယ်လို့ဖြစ်နိုင်မယ်ဆိုရင်လူအစုလိုက်ပြုံလိုက်ညှဉ်းပန်းတက်ပြတ်မှုကနေဘလို့အသက်ရှင်ကြံတယ်လဲဆိုတာနဲ့နိုင်ငံတနိုင်ငံဟာတာမန်လုံယုံလုံစင်လို့သဘောထားပြီးလူသားတွေကိုရရဆက်ဆက်ညှဉ်းပန်းတက်ပြတ်ခဲ့ရတဲ့ပတ်သက်လို့ကွင်းကွင်းကွက်ကွက်မြင်သာအောင်ရိုက်ကူးထားတဲ့ဒီမှတ်တမ်းရုပ်ရှင်ကိုကဘာပေါ်ကမြို့တိုင်းမှာပြတင်ပါတယ်
From Hollywood to Nuremberg ဆိုတဲ့မှတ်တမ်းရုပ်ရှင်ကို Los Angeles မြို့မှာ2008ခုနှစ် April လအထိပြသသွားမှာဖြစ်ပါတယ်ခင်ဗျာသောင်းလောက်ရာသီပွဲတော်လည်းဖြစ်တဲ့ Halloween ပွဲတော်ကိုအရင်တုန်းကအနောက်နိုင်ငံတွေမှာသာအဓိကကျင်းပကြပေမဲ့အခုခါမှာတော့ကမ္ဘာတစ်ဝန်းကျင်းပလာကြပါရယ်အော်တိုဘာလ31ရက်နေ့မှာကြာရောက်တဲ့ Halloween နေ့မှာဆိုရင်ကလေးတွေကသူတို့ကြက်ရရုပ်ရှင်တွေက Superman, Batman စတဲ့လူစမ်းကောင်းတွေဝတ်တဲ့အဝတ်အစားတွေချစ်စရာကောင်းတဲ့တိရိစ္ဆာန်ဝတ်စုံတွေကိုဝတ်တယ်လို့တခြားကြောက်စရာကောင်းတဲ့ဝတ်ရုံတွေကိုဝတ်ပြီးတိမ်တဆင်းအိမ်တွေရှိမှချထားတဲ့ချောကလက်ကြားလုံးစတာတွေကိုလိုသလောက်လိုက်ယူကြပါရယ်
ဟုတ်ပါတယ်ဟိုတုန်းကဆိုရင်ကလေးတွေကသာ Halloween ပွဲကိုပြောကြပေမဲ့လည်းအခုဆိုလို့ရှိရင်ဒီ Halloween ပွဲကိုလူကြီးတွေကလည်းပြောစရာအားလည်းရဲ့ဖြစ်တော့မှတ်ယူထားကြပါတယ် Washington DC မှာနိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာဆိုတော့နိုင်ငံတကာတရုံတွေမှာလည်း Halloween ပါတီတွေကျင်းပကြတာမှာရိုးရာအစားအစာအကတောက်စရာတွေနဲ့တရုံတွေကအဲ့ခံနေရှိပါတယ်ဒါပြင် Washington DC ရဲ့နာမည်ကြီးဟိုတယ်တွေမြင့်တွင်းအပျော်စီးသင်္ဘောတွေပေါ်မှာလည်း Halloween ပါတီတွေကိုကျင်းပကြပါတယ်
အမေရိကမှာကျေးဇူးတော်နေ့နဲ့ Halloween နေ့မှာရွှေပြုံသီးတွေကတော့မပါမပြီးပါရွှေပြုံသီးကိုထိတ်ခွင့်အထဲထဲကအစီအစီကိုထုတ်ပြီးတော့မျက်နှာပုံတရံမျက်လုံးနဲ့နှာခေါင်းနေရာတွေကိုလှီထုတ်ပြီးအိမ်ရှိတွေမှာခြားထားတတ်သလိုစွပြုတ်မုံချိုတွေလုပ်ပြီးတော့ဝေပေးတာတွေလည်းရှိပါတယ်ဒါအပြင်အခုလိုအချိန်မှာဖျုံသီးပြိုင်ပွဲဆိုပြီးတော့လည်းကျင်းပကြလေရှိပါတယ်အမေရိကန်နောက်ဖက်ချမ်း Oregon ပြည်နယ်က Tualatin မြို့မှာတော့ဖျုံသီးစိုက်ပြိုင်ပွဲကျင်းပပါတယ်ဘေးစိုက်ခင်းကနေအကြီးဆုံးဖျုံသီးတီးလဲဆိုတော့ကိုပြင်ကြတာပါဘသူကအကြီးဆုံးစိုက်ပျိုးနိုင်တယ်ဆိုတာပြင်ဖယုံနီးကိုလှေလို့စီးပြီးတော့လေလှော်ခတ်ပြီးတော့ပြိုင်ပွဲဝင်ကြပါသေးတယ်ဖယုံနီးလှေပြိုင်ပွဲကိုလွန်ခဲ့တဲ့14နှစ်ကတည်းကစတင်ကျင်းပလာခဲ့တာဖြစ်ပြီးပြိုင်ပွဲဝင်ခဲ့သူစီလီယာဟက်ကပြိုင်ပွဲအကြောင်းသူဘယ်လိုသိခဲ့လဲဆိုတာကိုအခုလိုရှင်းပြပါရစေ
Well, I read about this giant pumpkin regatta about a
ဖယုံနီးကြီးတွေကိုလှေလို့ပြီးစီးတဲ့ပြိုင်ပွဲအကြောင်းကိုလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကဖတ်ရပါတယ်အဲ့နောက်ပြိုင်ပွဲအကြောင်းကူခဲမှာရှားပြီးဖက်ပြီးတော့ပြိုင်ပွဲဝင်ခဲ့တာပါ
။ယာဒီကူပြောင်းကြီးမှာပျော်ပျော်ရွှင်ရွှင်နဲ့ဖယုံသီးလှေပြိုင်ပွဲဆင်နေကြတဲ့အကြောင်းကိုတော့ Tualatin မြို့အပန်းဖြေအားကစားရေးရာကော်မတီအဖွဲ့ဝင် Heidi Marx ကအခုလိုရှင်းပြပါရယ
်။ We have four heats. The first heat is the growers who grow the pumpkins.
ပြိုင်ပွဲမှာအဆင့်လေးစုနဲ့ပြိုင်တာပါ။ဖယုံသီးပြိုင်ပွဲမှာအကြီးဆုံးစိုက်ပျိုးနိုင်သူကိုပေးတဲ့စုပြီးတော့ဖယုံသီးအလှဆင်ပြိုင်ပွဲနောက်အမြန်ဆုံးဘလို့အလှဆင်နိုင်လဲဆိုတာရေဖယုံသီးကိုလှေလုပ်ပြီးတော့ဘသူအမြန်ဆုံးလှော်ခတ်နိုင်လဲဆိုတာတွေလည်းစုပေးပါတယ
်ဖယုံသီးလေပြိုင်ပွဲမှာပါဝင်သူတွေဟာ Captain America, Santa Claus ဝတ်စုံတွေဝတ်ဆင်ပြီးပြိုင်ပွဲဝင်ကြပါတယ်ပြိုင်ပွဲကို၃ရက်ကြာကျင်းပလေရှိပြီးဘသူမဆိုးပါဝင်ရှင်ပြိုင်လို့ရပါတယ်ခင်ဗျာ
ကိုအောင်ရဲ့တုဒ္ဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပြီးမှာတော့အခုတခါသိပ္ပံနဲ့ဤပညာကန္တာကိုတင်ဆက်ပါမယ်။ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်တာပ
ါ။ Acid deposition လို့ခေါ်တဲ့ acid တွေအနေချတယ်လို့စုဝေးပြီးကြာတော့တာကို acid မိုးလို့ခေါ်ပါတယ်။ဒီတစ်ပတ်တော့ဒီ acid မိုးရဲ့သဘောသဘာဝနဲ့ပတ်သက်ပြီးသဘာဝဝန်ကျင် engineer ဒေါ်အေးကြီးကပြောပြပေးမှာပ
ါ။တမအားရှိတော့ acid မိုးလို့ပြောကြတယ်တိပ်ပန်နီးအရာဆိုလို့ရှိ acidic deposition လို့ခေါ်တယ်။သူကမိုးတွေမကတည်းကသူကအချောက်လဲကျတယ်အဆိုလဲကျတယ်။ Sulfur dioxide တွေ nitrogen oxide တွေနေတူးတွေကိုရောက်သွားမယ်ရောက်သွားပြီးအိမ်မှာရေရှိတယ်အောက်ဆီဂျင်ရှိတယ်နောက်အောက်ဆီဂျင်ကိုတုံးပြီးတော့တပ်ပြုတ်လို့ရတဲ့အရာတွေလေတူထဲမှာရှိတယ်။အဲ့ဒါတွေနဲ့ပေါင်းပြီးလို့ရှိရင်များပြတဲ့ acid ပါတဲ့ drop down တွေဖြစ်လာတယ်။တချို့ကကဘာမီပေါ်ကို6တွေးတဲ့အတင်းပြင်ပုံသဏ္ဍာန်အဖြစ်ပြန်ကျလာတယ်။တချို့ကဆိုစစ်တဲ့ပုံသဏ္ဍာန်အဖြစ်ကျလာတယ်။6တွေးတဲ့ပုံသဏ္ဍာန်နဲ့ကျလာတယ်ဆိုတော့ဘာလဲဆိုရင်တန်းငွေအနေနဲ့အမှုံအနေနဲ့ကျလာတာ။ဆိုစစ်တဲ့အနေနဲ့ဆိုတာကတော့မိုးအနေနဲ့ကျမယ်၊စီးနှင်းအနေနဲ့ကျမယ်၊မြူအနေနဲ့ကျမယ်၊မြူတွေမှိုင်းတာဒါမျိုးလည်းဖြစ်နိုင်တယ
်။ acid မိုးနဲ့သဘာဝမိုးရေပါกว่าချပါတယ်လေ
တဘာဝအတိုင်းနာရဲ့မိုးဆိုတာအကြီးအကြီးတွေမပါဘဲနဲ့ကျလာတယ်မိုးကြီးများသောအားဖြင့် pH က 5.6 ရှိတယ် pH ဆိုတာဒီအရေးတစ်ခုမှာ hydrogen ion ni ma nai ne tai sa blao shi de le so tai ne tai da ta ma che che de ph sti ya sti ka ni 14 a thi shi de a le ma ja ni che de ph ka 9 a ph ka 9 tan ne lo shi tu ga acid da mya de ph ka 9 tan mya lo shi acid da ne pi lo alkali lo kho de da sa da de ya mya la de ဘမောမိုးရဲ့ pH က 9.6 လောက်ဖြစ်နေတယ်။ဘာဖြစ်လို့ 9.6 ဖြစ်နေလဲဆိုတော့ဘာဝအားဖြင့်ကာဗွန်ဒိုင်အောက်ဆိုက်တွေရှိတဲ့နေထူထဲမှာအဲ့ကာဗွန်ဒိုင်အောက်ဆိုက်တွေကမိုးရေထဲမှာနည်းနည်းပါးပါးပျော်တဲ့ခါကျတော့ကာဗွန်နဲ့အက်ဆစ်ဖြစ်တယ်။အကုန်နဲ့အက်ဆစ်ကမိုးရေထဲမှာပျော်နေတော့အမိုးရေရဲ့တဘာဝကနည်းနည်းအက်ဆစ်တက်ကလေးတော့ပါတယ်။အဲ့ကာဗွန်နဲ့အက်ဆစ်ကပျော်တဲ့အက်ဆစ်ကလေးဖြစ်တယ်။ဒါဖြင့်တကယ် acid rain ဆိုတာပါလဲဆိုလို့ရှိရင် H2SO4 လို့ခေါ်တဲ့ sulfuric acid နဲ့ဓာတုတင်ကိတာ HNO3 နဲ့ပြောတဲ့ nitric acid တွေကို acid mole လို့ခေါ်ကြတာဖြစ်တယ်။ sulfuric acid ဆိုရင် sulfide dioxide sulfur dioxide ကလေထဲရောက်သွားတဲ့ sulfur dioxide က oxygen ရဲ့ရေရဲ့ပေါင်းပြီးတော့ sulfuric acid ဖြစ်တယ်။ nitrogen oxide ကကြတော့လေထဲမှာရှိတဲ့ oxygen ရဲ့ရေရဲ့ပေါင်းပြီးတော့ nitric acid ဖြစ်တယ်။အဲ့တော့ဒီ acid တွေကခုနcarbonic acid တို့သူကအမတန်ပြင်းတဲ့ acid တွေဖြစ်တယ်။အဲ့ဒါကို acid mole လို့ခေါ်ကြတယ်။အဲ့ဒီ sulfur dioxide တို့ nitrogen oxide တို့တွေကစိတ်ယုံအလုံယုံနေဒီကိုခေါင်းနေတဲ့ acid ထွက်လာတာဖြစ်တယ
်။ acid mole ဟာလူသားတွေကြောင့်ဖြစ်လာတတ်တယ်လို့သဘာဝဖြစ်စဉ်တွေကြောင့်လည်းပေါ်လာတတ်ပါတယ
်။မီးလောင်တွေပေါက်တဲ့အခါမှာမီးလောင်တွေကတန်ွေထဲမှာ hydrochloric acid တွေပါတယ်။အဲ့ဒီ hydrochloric ကရေနဲ့ပေါင်းလို့ရှိရင်ခဏဖြစ်တဲ့ acid mole ဖြစ်မယ်။အဲ့တော့ hydrochloric acid ကလည်းပြင်းတဲ့ acid ပဲ။ဒါမျိုးဖြစ်တာမျိုးတွေ Alaska တို့ New Zealand တို့မှာလည်းရှိတယ်။အများသောပြည်မျိုးတော်တို့မှပေါက်မယ်ဆိုလို့ရှိရင်ရေငွေ့တွေပါတယ်၊ carbon dioxide တွေ၊ sulfur dioxide တွေ၊ hydrogen sulfide တွေ၊ carbon monoxide တွေပါတယ်၊ hydrogen chloride တွေ၊ hydrogen fluoride တွေပါတယ်။အဲ့ဒါတွေကလေထဲမှာရေတွေနဲ့ပေါင်းပြီးတော့ acid mole ဆိုပြီးတော့သဘာဝအားဖြင့်ဖြစ်တတ်တယ်
။ acid mole ဖြစ်စေတဲ့ဓာတ်တွေဘယ်လိုပြန့်နှံ့နိုင်လဲဆိုတာကိုကြည့်ရအောင်ပါ။
acid mole က sulfur dioxide နဲ့ oxygenအောက်ဆိုက်တို့ထုတ်လွှင့်လိုက်တဲ့နေရာရဲ့လေဆုံးလေအောက်မှာဖြစ်နေရှိတယ်။သို့တော့အဝေးကိုလည်းသူကခလည်းတဲဆောင်သွားနိုင်ပြောကြမယ်ဆိုတဘာဝအပြောက်ဖြစ်တဲ့ acid mole ပဲဒီမှာအင်ဒိုနီးရှားမှာရှိတဲ့ဂျာဗာနဲ့ဆူမထရာကျမှာမိတောင်ကျွန်းလေးရှိတယ်။1883ခုနှစ်ကဆိုလို့ရှိရင်ပေါက်လိုက်တာမြူလေးတွေဆိုင်းပြီးတော့အဆိုင်ခဲတွေကပါလာတာ73ရက်ကြာတဲ့အခါမှာနယူးယောက်ကိုရောက်လာပါလေအမေရိကန်ပြည်ကအဲ့လိုဆိုတော့သူတို့ကအကြာကြီးအဝေးသွားနိုင်တယ်။ဒါကြောင့် acid rain ပြဿနာဟာဒေတာတစ်ခုလည်းပဲဝင်းကျင်တစ်ခုလည်းဖြစ်နေတာမဟုတ်ဘူး။အဲ့ပတ်ဝန်းကျင်မှာအကုန်ဖြစ်ပါမယ်
။ acid mole ဖြစ်စေတဲ့ဓာတ်တွေထဲမှာအန္တရာယ်ကြီးတဲ့ဓာတ်တွေပါနေပါတယ်
။ sulfur dioxide ကရှူလိုက်မိလို့ရှိရင်အသက်ရှူလန်းကြောင်းမှာပြဿနာတွေဖြစ်တယ်။ nitrogen oxide ဆိုတာမှလည်း nitric oxide နဲ့ nitrogen dioxide ရှိတယ်။နောက် nitric acid nitric acid တွေရှိတယ်။ဒါပေမဲ့ nitrogen dioxide ဆိုလို့ရှိရင်တကယ်လို့ပေါ့ရှူတာများသွားမယ်ဆိုရင်ပန်းနိုင်ရင်ကျဆိုရှင်လေသူကပန်းနိုင်ရင်ကျတွေအရန်ထလာမယ်ယိုးတန်းလူစီလေးပျော်လန်းချောင်းမှာရောင်းလာတာလေးဖြစ်မယ် nitrogen dioxide ကိုချိန်တူတူတည်းမှာပါဝင်တဲ့နှုံးများများကိုရှူလိုက်မိမယ်ဆိုလို့ရှိရင်အသက်ရှူနေပတ်သက်ပြီးပေးအပ်နေကြအောင်မှုတွေဖြစ်တယ်အဲ့တော့ဒီဈာန်ငွေတွေလေထဲရောက်သွားတဲ့ခါမှာရေနဲ့ပေါင်းပြီးလို့ရှိရင်အငွေတွေဖြစ်မယ်နော်အဲ့တော့ပြီးတော့အရေးတွေဖြစ်မယ်အဲ့တော့သူကပြန်ကျလာမယ်ခြောက်အနေနဲ့ကျမယ်အဆူအနေနဲ့ကျမယ်
မြေပြင်မှာရှိနေတဲ့တက်ရှိတက်မဲတွေအပေါ်မှာ acid mole ရဲ့ဩဇာတက်ရောက်မှုဟာအဓိကအချက်နှစ်ချက်ပေါ်မူတည်နေပါတယ်
။ပထမမြေသားတွေရဲ့ပေါင်းဆက်ဖွဲ့စည်းပုံကဘယ်လိုရှိတယ်လဲဆိုတော့ပေါ်လေတည်တယ်။နောက်တစ်ခုကအဲ့မြေသားမှာအောက်ခံကြောက်သားတွေဘာရှိတယ်လဲဆိုတော့ပေါ်လေတည်တယ်။ဥပမာအောက်ခံကြောက်သားကထုံးကြောက်ဖြစ်လို့ရှိရင် calcium carbonate နဲ့ဖွဲ့စည်းထားတယ်သူက base လို့ခေါ်တဲ့ alkali dust ဓာတ်တွေရှိကြမလို့ acid mole ရဲ့ဓာတ်ကိုပြန်ပြီးတော့ပြေသွားအောင်တော့ဓာတ်ပြုတ်နိုင်တယ် acid mole ဓာတ်ကိုအထိခက်ကိုတတ်တောင်ကြားရခံပေးနိုင်တဲ့ဆွမ်းရှိတယ်ထုံးကြောက်တို့စကြင်ကြောက်တဲ့လုပ်တဲ့ရုပ်ထုတွေက acid mole ရွာလိုက်ပြက်သွားတယ်ဆိုတော့အဲ့ကြောက်တွေက acid နဲ့ဓာတ်ပြုတ်လို့ဖြစ်တယ်ဥပမာ greek တန်းကြီးမှာရှိတဲ့အေသင်မြို့မှာရှိတဲ့ရှီဟောင်းရုပ်ထုတွေတော့အထင်းမှအဆောက်အုံမော်ကွန်တန်ရုပ်ထုစတွေကဆိုးဆိုးဝါးဝါးပြက်သွားတာဟာ sulfide dioxide နဲ့တကွာသူကတစ်ဆင့်ဖြစ်လာတဲ့ညဉ့်ညမ်းနေအဲ့အရာတွေကြောင့်ဖြစ်တာတကယ်လို့ acid mole က granite တို့ quartz တို့ဆိုရင် granite ကနှံ့ဖန့်ချောက်ပေါ့ quartz ကတလင်းချောက်ပေါ့နော်အဲ့ချောက်တွေရှိတဲ့မြေကြီးကသူက acid ကိုဖြည့်တိုင်းနဲ့ base တက်ပေါ့နော် alkali တက်နေတယ်နေတဲ့အခါကျတော့ acid mole ကြာသွားတဲ့အခါမှာမြေကြီးကယိုရင်းပြည့်စုံပြီးတော့မြေကြီးထဲမှာရှိတဲ့ potassium ရှိတဲ့ ion တွေဖြစ်တဲ့ potassium တို့ calcium တို့ magnesium တက်တွေကထွက်လာတယ်တက်တွေကတကယ်တကယ်ကအပင်နေအာဟာရဖြစ်သုံးရမယ့်တက်တွေအဲ့တော့ဒီက potassium ရှိတဲ့ ion တွေကထွက်ပြီးတော့အဲ့နေရာမှာ hydrogen ion တွေကရောက်လာတယ်အဲ့တော့သူတို့ကမြေကြီးရဲ့ဆင်းထွက်သွားတယ်အဲ့တော့ဒီတက်တွေကိုအပင်ကနေမသုံးရတော့တဲ့သဘောရှိတယ် ချို့ဟာကြလို့ရှင်ねအဲကန္နာရလို့ဒီသားမျိုးပေါ့နော်ဥပမာစတီးယုတ်ပြီးမှာအဲဒီကန္နာရရီမှာမုံနေထဲမှာငကိုရဲကယ်လ်ဆီယမ်ကာဘိုနိတ်နဲ့တခြားဓာတ်ပေါင်းတွေပါနေတယ်အဲ့တော့လေထဲမှာပါနေအဲ့တော့အက်ဆစ်မိုးတွေကရွာလိုက်တဲ့ခါကျတော့သူကဓာတ်ပြည့်ရဲ့အဲ့မှာယူယူမိုးကြီးတွေမှာပါပြီကာဘိုနိတ်အက်ဆစ်တွေကထွက်လာအောင်
အိမ်မှာလည်းPhD ရညာတော့ဆိုလို့ကဘေ့စ်တက်တယ်ညာတော့ပေါ့ဘာလို့လဲဆိုတော့ဒီလိုအမှုန်နည်းနဲ့ဓာတ်ပြူနေတဲ့ဖြစ်စဉ်ကြောင့်အဲ့လိုဖြစ်သွားတာရှိတယ်။သဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြည်ပါနောက်တစ်ပတ်မှာတော့ရေးပြင်းပေါ်မှာအက်ဆစ်မိုးဩဇာတက်ရောက်မှုကိုပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်သက်တိတ်ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲကျင်းလာလိုက်ပါရ
ဘေးပန်နဲ့နိဗ္ဗညာကဏ္ဍကိုနားဆင်ကြရပါခင်ဗျာ။လာမယ့်စနေည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမှာပါလဲ။
တော်ရရှိမှခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအဲဒီဒေသကမွတ်စလင်တွေတိုက်နဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တိုက်ရိုက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3994ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ VOA ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့VOA email လိပ်စာ bamis@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA ရဲ့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာအမှတ်855ရန်ကုန်ဘို့စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်
ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်တွင်အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလစ်ဆန်ကရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့အစိုးရပူပန်မိကြောင်းပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။ကုလသမဂ္ဂကရခိုင်ပြည်နယ်မြောက်ပိုင်းမှာစားနပ်ရိက္ခာပေးဝေနေတဲ့အစီအစဉ်တွေနှစ်လကြာရပ်ဆိုင်ခဲ့ပြီးတဲ့နောက်စားနပ်ရိက္ခာတွေပြန်လည်ပြန်ဝင်ပြေးဖို့ကိုခွင့်ပြုဖို့မြန်မာဆွေရကသဘောတူလိုက်ပြီဖြစ်တယ်လို့ကုလသမဂ္ဂကဒီကနေ့တောက်ချာနေ့မှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေတဲ့ရိုဟင်ဂျာကလေးငယ်တွေဟာအာရပ်ပြတ်တောက်ပြီးတေလူမျိုးဝဖြစ်နေတယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ကသတင်းထုတ်ပြန်လိုက်ပြီးတဲ့နောက်အခုလိုသဘောတူညီချက်ရခဲ့တာဖြစ်တယ်လို့ပြောပါတယ်အချင်းပါနှစ်ချင်းခရိယန်တင်းကတဲဟုတ်ဆရာဦးနောင်လန်းနဲ့လူငယ်တောင်ကဥက္ကံဆိုင်တို့ကိုမတရားအသိနဲ့ဆက်သွယ်မှုပုံမှန်18အပါဝင်တမတော်ပေါ်တီဖျက်မှုပုံမှန်900ပို့ကုန်သွင်းကုန်ဥရိနဲ့လာရှုခရိုင်တရားရုံးကဒီကနေ့ပြည်တန်နေချမှတ်လိုက်ပါတယ်သူတို့နှစ်ဦးကိုအခုလိုပြည်တန်နေချမှတ်လိုက်တဲ့အပေါ်မှာစိုးရိမ်ပူပန်မိကြောင်းရန်ကုန်မြို့အမေရိကန်တန်ရုံးကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার ချိန်ညှောက်မှုအန္တရာယ်ကိုရင်ဆိုင်နေရတဲ့အချိန်မှာအမေရိကန်နိုင်ငံရဲ့တောင်ကိုရီးယားနိုင်ငံကိုအကာအကွယ်ပေးမဲ့မူဝါဒတွေအပြောင်းလဲမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောကြားလိုက်ပါတယ်စပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးချိန်ညှောက်မှုကက်တလိုနီးယားဒေသချိုးဖောက်မှုတွေရပ်တန့်အောင်ကက်တလိုနီးယားကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဘိုးဆွေးရကထိန်းချုပ်နိုင်ဖို့အတွက်ဖွဲ့စည်းပုံဆိုင်ရာအထူးဥပဒေတရားပြဋ္ဌာန်းပေးဖို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျိုက်ကထက်လွတ်တော်ကိုဒီကနေ့မှတောင်းဆိုလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရည်မှုကမက်ဤတန်စင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24-25-31-58တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်များအားလုံးဘေးပြာဝေးကွာပြီးပျော်ရွှင်တဲ့ညတညဖြစ်နေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.